Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းတွေ့ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ14ရက်ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ30.40-49ရောကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်မှာပါရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးကြံစီခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လင်ညာမှုတွေဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်တွေကရခိုင်တိုင်းရင်းသားတွေဘက်ကခွဲခြားဆက်ဆံခံနေရတယ်လို့ခန်းစားနေရကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာUNDP ရဲ့မြန်မာဌာနကိုယ်စားလှယ် Miss Desalien ဟာမြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေကိုဝေဖန်မှုအားနည်းခဲ့လို့ယာရုကနေပြောင်းရွှေ့ခံရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့
I wouldn't characterize her leaving early at all. Like I said, a typical assignment is between 3 to 5 years.
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအမျိုးသမီးကပြောသွားတာပါ။ဒီကြောင့်နဲ့အတူကနေဒါနိုင်ငံမှာခိုလုံခွင့်တောင်းခံထားတဲ့မြန်မာနိုင်ငံသားတို့ရဲ့နောက်ဆုံးအခြေအနေကြားမှာဖြစ်တယ်လို့ကချင်ပြည်နယ်စေဘေးရှောင်တွေဘလို့အချင်းတွေရင်ဆိုင်ရတယ်လဲဆိုတာကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့ဗိုလ်တုနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးပါအောင်ခင်ဗျာ
2016 American သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလက်တွေအပြောင်းလဲဖြစ်အောင်လုပ်ခဲ့တယ်လို့ညီညွန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လိင်ညာမှုဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှအင်္ဂါနေ့ကလုပ်ခဲ့တဲ့ကြားနာပွဲမှာ Mr. Sessions ကိုလွှတ်တော်အမတ်တွေကနှစ်နာရီကျော်ကြာအောင်လို့မေးခွန်းထုတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ် November လရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်ဆိုင်ရာရုရှားသံအမတ်ဆာဂေးကက်ဆလက်နဲ့နှစ်ကြိမ်တွေ့ဆုံမှုတွေမှာလည်းမယိုးမသားမမတ်မကန်ဘာမှမလုပ်ခဲ့ဘူးလို့ Mr. Sessions ကညှင်းဆန်သွားပါတယ်။တွေ့ဆုံမှုနှစ်ခုလုံးကို Trump ရဲ့ရွေးကောက်ပွဲတာဝန်ခံအနေနဲ့မဟုတ်ဘဲအထက်လွှတ်တော်အမတ်အနေနဲ့တွေ့ဆုံခဲ့တာလို့ဆိုပါတယ်။သူကိုရှင်းနေကြုတ်ခတ်အသင့်မသင့်ကြားနာပွဲတုန်းကတော့အဲ့ဒီတွေးဆမှုတွေအကြောင်းလွှတ်တော်ကိုသူပြောပြခဲ့ခြင်းမရှိပါဘူးဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာနိုင်ငံသားမူဝါဒရေးရာမိန့်ခွန်းကိုထရမ့်ပြောတဲ့ပွဲမှာတော့သူရောရုရှားတန်အမတ်ပါတက်ရောက်ခဲ့ကြပြီမဲ့အဲ့ဒီတုန်းကရုရှားတန်အမတ်နဲ့တတိယအကြိမ်တွေးဆခဲ့သလားဆိုတာကိုတော့သူကမမှတ်မိဘူးလို့လည်းလွှတ်တော်ကြားနာပွဲမှာပြောကြားသွားခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်ကျောင်းသားတဦးဟာအခုလွတ်မြောက်လာပြီးတော့အမေရိကန်ပြည်ထောင်စုကိုပြန်လာနေပါပြီ။ဒါပေမဲ့မမျှော်လင့်ထားတဲ့စိတ်မကောင်းစရာကိစ္စတစ်ခုကတော့သူ့အနေနဲ့တစ်နှစ်ကျော်လောက်သတိမမျှော်နေခဲ့တယ်လို့သူ့မိဘတွေကပြောလိုက်တာပါပဲ။အသက်22နှစ်အရွယ်အော်တိုဝမ်ဘီယာဟာအချင်းထောင်ကနေလွတ်မြောက်ပြီးတော့မိသားစုဝင်တွေနဲ့ပြန်လည်ဆုံတွေ့မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးRex Tillerson ကလည်းဒီပြပြောဆိုပါတယ်အမေရိကန်နိုင်ငံသားရေးဌာနရဲ့စီကံသတ်မှတ်ချက်အရဝမ်ဘီယာရဲ့ကျန်းမာရေးခြေနေကိုပြောပြဖို့နိုင်ငံသားရေးရာရှိတွေကညင်းဆိုခဲ့ပါတယ်ဒါပေမဲ့ဆွီဒင်တန်ယုံကနေတဆင့်သူနဲ့အမေရိကန်အစိုးရနဲ့မနစ်မလာတုန်းကနောက်ဆုံးဆက်သွယ်ရခဲ့တယ်လို့ဆိုပါတယ်ဝမ်ဘီယာကုလိုပြန်လွတ်လာတာဟာကျန်းမာရေးအရရေးပေါ်ကဲတင်လိုက်ရခြင်းဖြစ်တဲ့အကြောင်းသူမိဘတွေကပြောပါတယ်မနစ်မလာမှာပြုလုပ်ခဲ့တဲ့သူ့ရဲ့အမှုကြားနာစစ်ဆေးမှုအပြီးသူ့ကိုအိတ်ဆေးပေးလိုက်ပြီးတဲ့နောက်မှာသူ့အနေနဲ့အဲ့ရကပြန်နိုးမလာတော့ဘူးလို့သူ့ရဲ့မိဘနှုတ်ဖြစ်ကြတဲ့ Fred နဲ့ Sandy Wan Pia တို့ကပြောပါတယ်။မြောက်ကိုရီးယားဆိုကဝါရဖြန့်ထားတဲ့ဆိုင်းဘုတ်ကိုဖြုတ်ချဖို့ကြိုးပမ်းမှုနဲ့ Virginia တက္ကသိုလ်ကျောင်းသား Wan Pia ကိုမြောက်ကိုရီးယားဆိုကထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါ။
American တန်တမာရေးလုပ်ငန်းတွေနဲ့နိုင်ငံခြားကူညီထောက်ပံ့မှုအသုံးစရိတ်တွေကိုအများကြီးလျှော့ချပြီးကာကွယ်ရေးအသုံးစရိတ်ကိုတည်တည်တသာတိုးမြှင့်ဖို့သမ္မတ Donald Trump အဆိုပြုထားချက်အပေါ်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကာကွယ်ပြောကြားခဲ့ပါတယ်။သမ္မတအဆိုပြုထားတဲ့2018ခုနှစ်ဘဏ္ဍာနှစ်အတွက်အသုံးစရိတ်မှာနိုင်ငံခြားရေးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးမှုအကူအညီပေးရေး Agency USAID ရဲ့အသုံးစရိတ်ကို32ရာခိုင်နှုန်းလျှော့ချပြီးတော့ကာကွယ်ရေးအသုံးစရိတ်ကို10ရာခိုင်နှုန်းတိုးမြှင့်ဖို့တောင်းဆိုထားပါတယ်။နိုင်ငံသားမှဆောင်ရွက်နေတဲ့အမေရိကန်လုပ်ငန်းတွေနိုင်ငံသားအကူအညီတွေကိုရှော့ချလိုက်ရင်ကမ္ဘာကြီးဟာပို့ပြီးတော့အန်ဒီရဲ့များလာလိမ့်မယ်လို့ထိတ်တန်းကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်ဂါဒင်ဘန်ဂါဒင်ကဘတ်ဂျက်အတည်ပြုသင့်မသင့်ကြားနာပွဲမှာပြောခဲ့ပါတယ်နိုင်ငံသားရေးဝန်ကြီးတီလာဆင်ကတော့ အမေရိကန်အစိုးရထောက်ပံ့နေတဲ့အစီအစဉ်တွေကိုပို့ပြီးတော့ထိရောက်အောင်လှုပ်သွားနိုင်မယ်လို့ယုံကြည်တယ်လို့ကဘာကြီးအတွက်အမေရိကန်ကဆက်ပြီးကူညီဖို့လက်ကမ်းပေးထားမှာဖြစ်တယ်လို့လည်းလွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့2018အသုံးစရိတ်အပေါ်အထက်လွှတ်တော်မှရောအောက်လွှတ်တော်မှပါပါတီနှစ်ခုလုံးရဲ့ကန့်ကွက်မှုတွေကိုရင်ဆိုင်နေရပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ကအင်တာနက်အွန်လိုင်းပေါ်ကကြမ်းဖက်ဝါဒနဲ့ဆိုင်တဲ့လောရတေကိုနှိမ်နင်းဖို့ကြိုးစားတဲ့အနေနဲ့မမမကန်လှုပ်ဆောင်နေကြတဲ့နည်းပညာကုမ္ပဏီတွေကိုပူးပေါင်းပြီးတော့နှိမ်နင်းသွားကြဖို့သဘောတူလိုက်ကြပါပြီ။ဗြိတိန်နိုင်ငံလန်ဒန်မြို့နဲ့နောက်တစ်ခါမန်ချက်စတာမြို့တွေပြင်သစ်နိုင်ငံကပဲရစ်နဲ့နီးစ်စတဲ့မြို့တွေမှာအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ရတဲ့ကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်ခဲ့ကြရတဲ့နိုင်ငံလုံးဟာကုပ္ပီတွင်မှာပဲပေါက်ဖွားလာခဲ့တဲ့အကြမ်းဖက်ဝါဒကိုတိုက်ဖြတ်ရေးအလားတူစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတာပါ။အကြမ်းဖက်ဝါဒတံမြန်တိုက်ခိုက်ရေးနဲ့ပြည်နိုင်ငံ EU အဖွဲ့တွေကနေပြီးတော့နှုတ်ထွက်ရေးကိစ္စရက်တွေဆွေးနွေးဖို့အတွက်ဝန်ကြီးချုပ်မေဟာအင်္ဂါနေ့တုန်းကပဲပဲရစ်မြို့ကိုတွားရောက်ခဲ့ပါပြီ။အကြမ်းဖက်အဖွဲ့အစည်းတွေအင်တာနက်အွန်လိုင်းပေါ်မှာလွတ်လပ်စွာရပ်တည်လှုပ်ရှားနေနိုင်မှုကိုဟန့်တားရေးအတွက်ပေးထားတဲ့ဂရီတွေကိုနိပညာကုမ္ပဏီတွေကလိုက်နာခြင်းမရှိကြဘူးလို့ဝန်ကြီးချုပ်မေကဆိုပါတယ်။ပြင်သစ်သမ္မတမက်ခရွန်ကလည်းတခြားဥရောပတိုက်တွင်းကနိုင်ငံတွေအထူးသဖြင့်ဂျာမနီနိုင်ငံတွေနဲ့အင်တာနက်ပေါ်ကအစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေတိုက်ခိုက်ရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဟုတ်ဟုတ်နေမနဲ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါဗျ။ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားတွေဘက်ကခွဲခြားဆက်ဆံခံနေရတဲ့သူတို့ရဲ့အရေးကိုအစိုးရကထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိဘူးလို့ခန်းစားနေရကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါဗျ။ Sweden လွတ်တော်မှာအင်္ဂါနေ့မနဲ့တုန်းကဒေါက်တာဆန်းစုကြည်မိန့်ခွန်းပြောခဲ့တာမှာအစိုးရအနေနဲ့ရခိုင်ပြည်နယ်ထဲကလူနည်းစုမွတ်စလင်အတိုင်းအဝိုင်းနဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြည်ထနာကိုကင်တွယ်ဖြေရှင်းနေရတယ်လို့အခုလိုရှင်းပြသွားခဲ့ပါဗျ။
In fact, taking our country as a whole, there are fewer Rakhines than Muslims. And the Rakhines feel very much discriminated against because they are a...
မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကြည့်မယ်ဆိုရင်ရခိုင်တိုင်းရင်းသားအရေးအတွက်ဟာမွတ်စလင်အရေးအတွက်ထက်နည်းပါတယ်။မြန်မာနိုင်ငံထဲမှာအခွင့်အရေးရရှိမှုအနည်းဆုံးလူမျိုးတွေထဲမှတစ်ခုပါတာကြောင့်သူတို့တိတ်ကိုခွဲခြားဆက်ဆံခံနေရတယ်လို့ရခိုင်လူမျိုးတွေခံစားနေကြရပါတယ်။သူတို့ရဲ့စိုးရိမ်မှုတွေကိုဗမာအစိုးရကထိထိရောက်ရောက်မကင်တွဲမဖြေရှင်းဘူးလို့လည်းခံစားနေကြရတယ်လို့ဒေါအောင်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်။မြန်မာပြည်သူတွေအတွက်ငြိမ်းချမ်းရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုအဓိကပြောသွားတဲ့အဲ့ဒီမိန့်ခွန်းထဲမှာမတူကွဲပြားမှုတွေများပြီးဒီမိုကရေစီစနစ်နုနယ်မပြည့်ပြင်သေးတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးစိန်ခေါ်မှုတွေအများကြီးရှိတယ်လို့လည်းပြောသွားပါတယ်။နှစ်ရှည်ဖြစ်ခဲ့တဲ့ပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့အပြန်အလှန်လေးစားနားလည်မှုတိစောက်နိုင်ရေးဟာတိတ်ကိုအရေးကြီးတယ်လို့လည်းဆိုပါတယ်။အစိုးရလွှတ်တော်စစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားမှာသဘောတူညီမှုတွေကြအောင်လုပ်နေတဲ့နေရာမှာအခက်အခဲတွေရှိတာကိုလည်းရှင်းပြသွားခဲ့သလိုဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ရေးအတွက်ကိုဆက်ပြီးစ조사အထောက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကဆွေဒင်လွှတ်တော်မင်ခွန်းနဲ့မှပြောကြားသွားခဲ့ပါတယ်
။ပြီးခဲ့တဲ့သတင်းပတ်တွင်မင်းမျိုးကနေပြီးတော့ရန်ကုန်ကိုအသွားပြစ်ကြခဲ့တဲ့တပ်မတော်လေးရင်မှပါသွားခဲ့သူတွေရဲ့ရုပ်ကျွန်းတွေကိုရှာဖွေတဲ့နေရာမှာစုစုပေါင်း86လောင်းကိုရှာဖွေတွေ့ရှိတာပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့တုန်းကပဲသတင်းထုတ်ပြန်ပါတယ်။နောက်ဆုံးရှာဖွေတွေ့ရှိခဲ့တာကအမျိုးသားတူရဲ့ရုပ်လောင်းဖြစ်တယ်လို့လည်းဆိုပါတယ်။အခုချိန်ထိရှာဖွေတွေ့ရှိထားတဲ့အထဲမှာအမျိုးသားအလောင်း24လောင်းအမျိုးသမီးအလောင်း20နဲ့ကလေးအလောင်း4လောင်းတို့ဖြစ်ပြီးတော့သူတို့တွေဟာဘသူဘွားဆိုတာဖြစ်တယ်ဆိုပြီးတော့ခွဲခြားနိုင်ခဲ့ပြီးအလုံးကိုတင်းကြိုပေးခဲ့ပြီလို့လည်းဆိုပါတယ်။ရှာဖွေမှုတွေကိုရေဓာတ်ကစီရင်ရင်တွေရင်ကိုသမားတွေလေဓာတ်ကလေရင်တွေနဲ့ရဟတ်ရင်တွေအပြင်ဒေသခံ၅ဘန်းဆက်လေတွေကိုပါအသုံးပြုပြီးတော့လှုပ်ဆောင်နေတယ်လို့လဲကာကွယ်ရေးဦးစီးချုပ်ယုံရဲ့မနေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။စပိန်နိုင်ငံရီယယ်မက်ဒရစ်ကလပ်မှာကစားနေတဲ့ကမ္ဘာ့ဘောလုံးအကျော်အမော်ခရစ်စတီယာနိုရော်နာဒိုကိုအခွန်ရှောင်မှုနဲ့စပိန်အစိုးရကတရားစွဲလိုက်ပါတယ်။ 2012ခုနှစ်ကနေ2014ခုနှစ်အတွင်းရနောလ်ဒိုရဲ့နာမည်ရုပ်ပုံအသုံးပြုခွင့်အတွက်ရရှိတဲ့ဝင်ငွေတွေကဒေါ်လာ16တန်းဖိုးအခွန်ရှောင်ခဲ့တယ်လို့အစိုးရရှေ့နေတွေကစွပ်စွဲပြီးအင်္ဂါနေ့ကအမှုဖွင့်ခဲ့တာပါစပိန်နိုင်ငံထဲမှာမူပိုင်ခွင့်အတွက်ရတဲ့ဝင်ငွေတွေကိုအခွန်ရှောင်နိုင်အောင်လို့ဗြိတိန်ပိုင်းအခွန်လွတ် Virgin Islands ကျွန်းပေါ်မှာ2010ခုနှစ်ကဖွင့်ထားတဲ့ကုမ္ပဏီအတုပန်စရင်းကိုခရစ္စတီယာနိုရနောလ်ဒိုသိရတဲ့အသုံးပြုခဲ့တယ်လို့အစိုးရရှေ့နေရုံးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သူအနေနဲ့အခွန်မရှောင်ခဲ့သလိုဝင်ငွေတွေကိုဖုံးခွဲထားခြင်းလည်းမရှိဘူးရည်ရွယ်ချက်ရှိရှိဖုံးခွဲတာမျိုးလည်းမလုပ်ခဲ့ဘူးလို့သူ့ရဲ့ရှေ့နေကအတဆင့်ရနောဒိုကဆွဆွဲချက်တွေကိုအင်္ဂါနေ့ကညှင်းဆန်ပါတဲ့ပေါ်တူဂီဘောလုံးသမားရနောဒိုဟာ2016ခုနှစ်တုန်းကစုစုပေါင်းဝင်ငွေဒေါ်လာ63သန်းရရှိခဲ့ပါတယ
်ပနမားနိုင်ငံကထိုင်ဝမ်နဲ့တန်တမန်ဆက်ဆံရေးကနေပြီးတော့တရုတ်နဲ့ပြောင်းပြီးတော့လှုပ်ဆောင်မယ်လို့ပနမားသမ္မတဂူအန်ကာလို့စ်ဘရလာကမနေ့ကပဲကြီးညာလိုက်ပါတယ်ဒီလောက်ရဟာကိုပန်အချုပ်ချာနဲ့ယက်တီနေတယ်ဆိုတော့ထိုင်ဝမ်ကျွန်းအရေးမှာတရုတ်ပြည်ဘက်ကအသာရသွားစေတဲ့အရေးပါတဲ့အောင်မြင်မှုတစ်ခုပဲလို့လေးလာသူတွေကသုံးသပ်နေကြပါတယ် Direct from Washington The Voice
of America The VOA ဘူရူနီမနေ့ကင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်ဆူမြတ်မွန်နဲ့ကိုကျောင်းလင်းတို့ပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေတင်ပြသွားပါမယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်တဲ့ Miss Renata Locke Desalian ဟာမကြမီသူရာဒူးသက်တန်းကုံစွန်းတော်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာသူတာဝန်ယူစဉ်ကာလအတွင်းလူအခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုအားနည်းခဲ့တာကြောင့်သူ့ကိုတာဝန်ကနေဖယ်ရှားခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရကတော့အခုလိုပြောင်းရွှေ့မှုဟာလူရိုးလှုပ်ဆင်တာဖြစ်ကြောင်းညင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါ UNDP ရဲ့မြန်မာဌာနကိုယ်စားလှယ် Miss Renata Locke Desalian ဟာ2014ခုနှစ်ဇန်နဝါရီလကစလို့2019ခုချိန်ထိမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်လာသူဖြစ်ပါတယ်။ Miss Locke Desalian တာဝန်ထမ်းဆောင်စဉ်ကာလအတွင်းရခိုင်ပြည်နယ်ကမွတ်စလင်တွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ထောက်ပြတာမျိုးမလုပ်ဘဲအစိုးရနဲ့အဆင်ပြေအောင်သာဆက်ဆံလုပ်ကင်နေတယ်ဆိုတာသိရကြောင်းရန်ကုန်က BBC သတင်းတောက် Jonah Fisher ကိုကိုးကားပြီးမီဒီယာတွေကပေါ်ပြခဲ့ကြတာပါ Miss Locke Desalian တာဝန်ထမ်းဆောင်နေတဲ့လက်ရှိ UNDP မြန်မာဌာနကိုယ်စားလှယ်ရဲ့ယာဒူးအဆင့်ကိုလည်းတိုးမြှင့်လိုက်တဲ့အတွက်ကြောင့်အဲ့ဒီနေရာအတွက်အလုလျှောက်လော်တွေခေါ်ယူထားတယ်လို့ကုလသမဂ္ဂပြောခွင့်ရကဆိုပါတယ်ဒီဌာနကိုယ်စားလှယ်ရဲ့ယာဒူးသက်တမ်းဟာပုံမှန်အဖြစ်3နှစ်ကနေ5နှစ်ထိဖြစ်တဲ့အတွက်ကြောင့်4နှစ်သက်တမ်းရှိလာပြီဖြစ်တဲ့ Miss Locke Desalian အနေနဲ့အခုလိုအပြောင်းလဲဖြစ်ရတာဟာကုလသမဂ္ဂဌာနကိုယ်စားလှယ်တွေကြားပုံမှန်ပြောင်းလဲမှုတရက်သာဖြစ်ပြီးသူ့ရဲ့လှုပ်ဆောင်ချက်တွေအားနည်းမှုနဲ့မသက်ဆိုင်ကြောင်း Miss Kaneko ကပြောပါတယ်
I wouldn't characterize her as leaving early at all. Like I said, it's typical.
Miss Locke Desalian အနေနဲ့ယာဒူးသက်တမ်းမရှိမီထွက်သွားရတယ်ဆိုတာမျိုးလို့ကျွန်မမမြင်ပါဘူးကုလသမဂ္ဂဌာနကိုယ်စားလှယ်တွေရဲ့ယာဒူးတာဝန်တွေဟာတနိုင်ငံမှာ3နှစ်ကနေ5နှစ်အထိပုံမှန်ရှိတတ်ပါတယ်တစ်ခါတလေဓာတ်တွေရော့မယ်တစ်ခါတလေပုံနိုင်ပါတယ်Miss Locke Desalian ဟာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတိုင်း၄နှစ်ခွဲရှိနေပါပြီ။ဒါကြောင့်သူလည်းပြောင်းမယ်ဆိုပြောင်းဖို့အချိန်ရှိနေပါပြီ။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေကြောင့်သူရဒူးကိုအစ်မြင့်လိုက်ပြီးနောက်ထပ်ဌာနကိုယ်စားလှယ်တစ်ကိုအမြန်ဆုံးခန့်နိုင်ဖို့လှုပ်ဆောင်နေတာပါ။ဒါမှလည်းမြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆောင်ရွက်သွားနိုင်မှာဖြစ်ပါလေ
။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂပြန်ကြားရေးအရာရှိဦးအေးဝင်းကလည်း Miss Locke Desalian နဲ့ပတ်သက်လို့အခုလိုသတင်းတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း VOA ကိုပြောပါတယ
်။ဖယ်ရှားရလည်းမဟုတ်ပါဘူး။ဒီဟာဒီအခုကိစ္စကဟိုဒီ performance ပဲပါမဆိုင်လို့ဒီတော့ဒီစားရခင်ဗျ။ဒါလည်းသူပုံမှန်ပါပဲ။သူသူကလေးနှစ်ကျော်ပြီတော့ပဲလေ။ Now you know ဒီကတော့ဟိုအေးဟိုမြောက်တို့ advertise တို့တာဝန်ချတို့ဒီက
ဒါအပြင်ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres တံပေးပို့မဲ့ကန့်သက်စာတစောင်ကို BBC သတင်းတောက်ကကိုးကားဖော်ပြရမှာတော့ Miss Locke Desalian ရဲ့လုပ်ငန်းစွမ်းဆောင်မှုနဲ့ပတ်သက်လို့စာထဲမှာပြင်းထန်တဲ့စကားလုံးတွေနဲ့သုံးနှုန်းဝေဖန်ထားပြီးရန်ကုန်ကကုလသမဂ္ဂအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်မှုတိတ်ကိုအားနည်းနေတယ်လို့တင်းမာမှုတွေရှိနေကြောင်းဖော်ပြထားတယ်လို့ဆိုပါတယ် ဒီလိုသတင်းပေါ်ကြားမှုနဲ့ပတ်သက်လို့ကုလသမဂ္ဂပြောခွင့်ရမစ်ခနက်ကူကတော့အခုလိုတုံ့ပြန်လိုက်ပါတယ်
We typically don't comment on leaked documents, but in this situation, what we would say is that you know all agencies, funds, and programs that are working in Myanmar are.
ချမလို့နေနဲ့ခုလိုဆိုင်ဝဲဆက်တန်းပေါက်ကြားမှုမျိုးနဲ့ပတ်သက်လို့ပုံမှန်အပြင်တုံ့ပြန်ပြောကြားတာမျိုးလုပ်လို့မရှိပါဘူး။ဒါပေမဲ့လက်ရှိအချိန်မှာမြန်မာနိုင်ငံအတွက်အကောင်းဆုံးဆောင်ရွက်ပေးနိုင်မှုမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတိုင်းဟာတစ်ဖွဲ့နဲ့တစ်ဖွဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေကြပါတယ်ဆိုတာကိုကျွန်မပြောလို့ပါတယ
် Miss Lock Dazalian ဟာရင်ဂျာတွေလူအခွင့်ရေးချိုးဖောက်ခံနေရတာကိုဝေဖန်ပြောဆိုဖို့တာဝန်ပြက်ကွက်ခဲ့တယ်ဆိုပြီးဝေဖန်မှုတွေရှိပေမဲ့2016အောက်တိုဘာလရခိုင်တိုက်ခိုက်မှုနောက်ပိုင်း Miss Lock Dazalian အပါအဝင်ကုလသမဂ္ဂနဲ့တာအမတ်ကြီးတွေရဲ့မောင်နှောခီးစဉ်လေ့လာမှုအပြီးရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ရခိုင်ဒေသလုံခြုံရေးတပ်ဖွဲ့တွေရဲ့လူအခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ Miss Lock Dazalian ကမြန်မာအစိုးရကိုတိုက်တွန်းပြောကြားခဲ့ပူပါတယ်။သူဟာမြန်မာနိုင်ငံမှာတက္ကသိုလ်2000ကနေ2002ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာ UNDP လက်ထောက်ဌာနကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်။ကနေဒါနိုင်ငံသူMiss Lock Dazalian ဟာလွန်ခဲ့တဲ့10နှစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှာတာဝန်ထမ်းခဲ့သူဖြစ်ပြီးသူ့ရဲ့ကုလသမဂ္ဂ26နှစ်တာလုပ်သက်အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကသူဟာကနေဒါတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်ခင်ဗျာ။
ပြည်ဝရဲ့ဘုံနူးနေမနခင်အစီအစဉ်တွေကိုနားဆင်နေရတာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာကကနေဒါနိုင်ငံမှာနိုင်ငံရေးခုလွန်ခွင့်ရှောက်ထားပေမဲ့အခုချိန်ထိခွင့်ပြုချက်မရသေးတဲ့ကိုတန်းဆိုးကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာကိုပြန်မပို့ရေးအတွက်သူ့ကိုထောက်ခံသူတွေကဝိုင်းပြီးကြိုးပမ်းနေကြပါတယ်ကနေဒါလွှတ်တော်အုတ်ဒူးဥက္ကဋ္ဌကလည်းဖြစ်ဒီကနေဒါမြန်မာဒီလွှတ်တော်အမတ်များချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Sturton ကတော့ကိုတန်းဆိုးကနေဒါနိုင်ငံမှာတရားဝင်နေခွင့်ရရေးအတွက်ထောက်ခံကြောင်းပြောခဲ့တဲ့အတွက်သူ့အမှုဟာအနည်းငယ်မျှော်လင့်ချက်ရောင်းချီတန်းလာပါတယ်ကိုတန်းဆိုးအမှုနောက်ဆုံးအခြေအနေကိုကိုစော်ဝင်းလှိုင်တင်ပြပါမယ
်ကနေဒါလွတ်တော်ဒုဥက္ကဋ္ဌလည်းဖြစ်ကနေဒါမြန်မာလွတ်တော်အမတ်များချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ကနေဒါခီးစဉ်အတွင်းတီးကြားတွေ့ဆုံစဉ်မှာကိုတန်းဆိုးရဲ့နိုင်ငံရေးခုလုံခွင့်ကြိုးပမ်းမှုနဲ့ပတ်သက်လို့ဆွေးနွေးပြခဲ့တယ်လို့ဆိုပါတယ်လွတ်တော်ဒုက္ခဘရူးစတန်တန်ကကိုတန်းဆိုးကနေဒါနိုင်ငံမှာတရားဝင်နေထိုင်ခွင့်ရပြီးနောက်ပိုင်းမှာနိုင်ငံသားအဖြစ်ခံယူခွင့်ရရှိရေးအတွက်ပါသူ့အနေနဲ့အပြည့်အဝထောက်ခံကြောင်းပြောကြားခဲ့တယ်လို့ကိုတန်းဆိုးလွတ်မြောက်ရေးအတွက်ဥဆောင်လှူရှားသူတိုရွန်တိုမြို့ကကိုအောင်မိုးက VOE ကိုပြောပါတယ
်အမေစုလာတဲ့အချိန်မှာဟိုအဲ့ဒီသူ့ကိုလုပ်ပေးတဲ့ဘရူးစ်ပြဘရူးစ်ကအမေစုကိုအဓိကထားပြီးတော့အခုခေါ်တဲ့ဖွဲ့ထက်မှာပါတဲ့လူပေါ့နော်ဒီအောက်လော့တော့ဒူရီယာဥဒါအဲ့ဒီဒူဥက္ကဋ္ဌရဲ့စာအရရောနောက်ဟိုဒီ Prime Minister ရုံးကနေပြီးတော့ကျွန်တော်ရှိပြန်လဲစာတွေအရရောအဲ့ဒါကတော့ကိုသိန်းစိုးကိုသူတို့အနေနဲ့ဟိုကုညီပေးနေတယ်လို့ပြောတယ်ဗျဒါပေမဲ့အဲ့ဒီမှာနှစ်ခုကျွန်တော်ပြောမယ်ဗျတစ်ခုကကျွန်တော်ကအမေစုလာတဲ့အချိန်မှာဟိုကျွန်တော်တစ်ခုကိစ္စတစ်ခုကြောက်ဗောဗျာဟိုထဲထဲဝဲဝဲကျွန်တော်လုတ်ခွေရခဲ့တယ်ဗျအမေစုတို့လာတဲ့အဖွဲ့ကိုကျူတဲ့ဟာမှာရောနောက်အမေစုတို့သွားတယ်လန်ခီးမှာကျွန်တော်လိုက်ပြီးတော့ကားလိုက်မောင်းပူပေးရတဲ့ပုံစံမျိုးကျွန်တော်လုပ်ခဲ့ရတယ်ဗျအမေစုလက်ထဲကိုကျွန်တော်ကိုယ်တိုင်မထည့်နိုင်ပေမဲ့အမေစုလက်ထဲရောက်တယ်ဆိုတဲ့အနေထားရှိတယ်ဗျကျွန်တော်တို့စတွေကအဲ့ဒါမျိုးပေါ့ဗျနောက်တစ်ခုကကိုသားစုကိစ္စကိုဒီ Bruce လို့ပါလို့ကကျွန်တော်တို့ဒီ request အမေစုနဲ့တွေ့တဲ့အခါကျရင်ဆွေးနွေးပေးဖို့ပြောတဲ့အချိန်မှာအဲသူတို့ဆွေးနွေးရတယ်လို့ကျွန်တော် response ပြန်လုပ်တယ်ဗျအမေစုနဲ့ဒီတူရန်တူမှာဘောမကွန်မြူနတီနဲ့တွေ့ပြီးတဲ့နောက်မှာအဲ့ဒီဘရူးစ်တို့နဲ့ကွန်မြူနတီနဲ့တခါထပ်တွေ့တယ်လေအဲ့ဒီထပ်တွေ့တဲ့အချိန်မှာကျွန်တော်မေးခွေရခဲ့တယ်တော့သူတို့ကပြောတာကအမေစုနဲ့သူတို့ကခေါ်တာတော့ဒလီဒီနဲ့သူတို့ဟိုဟာအဲ့ဒီကိစ္စကိုဆွေးနွေးတယ်လို့ပြောတယ်ဗျ
1989ခုနှစ်တုန်းကတနင်္သာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လင်းပြန်တဲ့စင်းကိုဘန်ကောက်မြို့ကိုပြန်ပေးဆွဲသွားခဲ့တဲ့အမှုအတွေ့ထိုင်းနိုင်ငံမှာပြစ်ဒဏ်ချခံရပြီးတဲ့နောက်ကိုတန်းဆိုးဟာ1996ခုနှစ်မှာ မေရိကန်ပြည်ထောင်စုကိုပညာတော်သင်အစီအစဉ်နဲ့ရောက်ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လင်းပြန်ပေးဆွဲခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာတွားရောက်ပြီးနိုင်ငံရေးခုလုံခွင့်ရှောက်ထားခဲ့တာပါ။ကနေဒါအစိုးရကလည်းသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစတင်စီစဉ်လာတာမှာလာမယ့်ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှတ်မှာမို့ကိုယ်တိုင်လာရောက်ဖို့ကနေဒါနယ်စပ်လုံခြုံရေးဌာနကဆင့်ခေါ်စာပေးပို့ထားပါတယ်။အဲ့ဒီစာထဲမှာဇွန်လ19ရက်နေ့သူ့အမှုအတွက်ဆုံးဖြတ်ချက်ချမဲ့နေရာကိုလာတဲ့အခါသူ့အနေနဲ့တည်ဆောင်လာရမယ့်စာရွက်စာတမ်းစည်းရင်းကိုဖော်ပြထားတာမှာသူ့မှာရှိတဲ့နိုင်ငံကူးလက်မှတ်၊မွေးစည်းရင်းဒါမှမဟုတ်မှတ်ပုံတင် ID, passport အရွယ်ဓာတ်ပုံ၄ပုံ၊မိခိုသူရှိရင်မိခိုသူအားလုံးရဲ့ဓာတ်ပုံတွေ၊လူမှုဖွံ့ဖြိုးရေးကဗျာ၊လူဝင်မှုကြီးကြပ်ရေးဌာနနဲ့တရားရုံးတို့မှတင်ထားတဲ့စာရွက်စာတမ်းတွေအတနာခံလွာရာဇဝမှုရှိခဲ့ရင်အဲ့ဒီအမှုကိစ္စနဲ့သက်ဆိုင်တဲ့စာရွက်စာတမ်းတွေနဲ့ဝန်ခံချက်စတဲ့စာရွက်စာတမ်းအထောက်အထားတွေသူနဲ့တပါးတည်းတည်ဆောင်လာဖို့ညွှန်ကြားထားပါတယ်။သူ့မှုအတွက်ဆုံးဖြတ်ချက်ချမဲ့ရက်မှာသူ့ကိုထောက်ခံကြောင်းပြသတဲ့အနေနဲ့သူလူမျိုးရေးလှုပ်ရှားနေသူတွေစုပြီးတွားကြဖို့စီစဉ်နေကြောင်းလဲကိုအောင်မိုးကပြောပါတယ်
။ခုကျွန်တော် organize လုပ်နေတယ်။အဲဒီမှာလာနေတဲ့လူမှန်သမျှကျွန်တော်ခေါ်ထားတယ်။တကယ်ချင်းတော်တော်များများပေါ့ကျွန်တော်ဆန္ဒပြမှာတော့မဟုတ်ဘူး။ကျွန်တော်တို့အနေနဲ့ဟိုပါပေါ့ဟိုနောက်ဆုံးဒီကိုတန်းစုတယောက်တည်းမဟုတ်ဘူးဗျာကျွန်တော်တို့အကုန်လုံးကသူ့နောက်မှာရှိတယ်ဗောအဲ့လိုမျိုးကျွန်တော်တို့ကဒီကနေဒါအစိုးရကိုပြတ်ချင်တယ်ပုံစံဗောတော့တောက်စုမှုတွေပါနေလို့ရှိမှာဗောကျွန်တော်တို့အထဲမှာသူတို့သူရဲ့အဲ့ဒီတရားစီရင်မှုကိုကျွန်တော်တို့ကြားနာခွင့်ရမလားကျွန်တော်တို့ကိုယ်တိုင်နားထောင်ခွင့်ရမလားအဲ့လိုမျိုးဗောနောက်တစ်ခုကသူ့ကိုကျွန်တော်တို့တယောက်တည်းမထားဘူးကျွန်တော်တို့ကအကုန်လုံးကသူရဲ့ case နဲ့ပတ်သက်လို့စူးရိမ်တဲ့ဟာတွေရှိတယ်ဆိုတာပြမယ်ဆိုတဲ့ပုံစံတွေလုပ်ထားတယ်ဗျာ
ကိုတန်းဆိုးရဲ့အမှုအတွက်စီရင်ချက်ချဖို့ကနေဒါနယ်စပ်ဒေသလုံခြုံရေးဌာနကစင့်ခေါ်ထားတဲ့နေရာဟာအကျဉ်းထောင်နေရာဖြစ်နေတယ်လို့ဆိုပါတယ
်ကိုဇော်ဝင်းလိုင်တင်ပြခဲ့တာပါအခုတော့စေဘေးဒုက္ခတဲ့အခြေအနေကိုပြောပြပါမယ်ဇွန်လ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းမော်တွင်းကနေထွက်ခွာကြဖို့မြန်မာတမတော်ကညွှန်ကြားချက်ထုတ်ပြန်ပြီးနောက်မှာဒေသခံတွေအပါအဝင်မော်လုပ်သားတွေနေရက်ကနေစွန့်ခွာလာကြတာအခုဆိုရင်တနိုင်းမြို့ပေါ်ကိုစေဘေးရှောင်900ကျော်ရောက်ရှိနေပါပြီ။စားရေးတောင်ရည်နေရေးထိုင်ရေးအခက်အခဲကြုံနေရတယ်လို့ဆိုပါတယ်။ VOA သတင်းတော်နိုင်ကွင်းတင်ပြပါမယ်
။မော်သွင်းကနေထွက်ခွာဖို့တမတော်ကနေညွှန်ကြားလာပြီးနောက်ပိုင်းလက်ရှိတနိုင်းမြို့နယ်ထဲကခရိယံပါရာရေးကြောင်းထဲမှာစေဘေးရှောင်ဒုက္ခသည်900ကျော်ရောက်ရှိနေတယ်လို့ခရိယံသင်းတော်တာဝန်ရှိသူဥနော်တောင်ကပြောပါတယ်
။သူတို့နေရာကတပ်ပေါ်တောင်ဆိုးရရတဲ့နေရာဖြစ်နေတဲ့အတွက်တော့ညဆရာမရှိတဲ့အတွက်တနိုင်းမြို့မှာနေရတနင်္ဂနွေမှာကြတော့တို့ဒီဖျားကြောင်းသုံးကြောင်းမှာတို့နေရာထထားတဲ့နေရာ KPC မှာကြတော့ကိုလိုလိုစေက429ဦးအာစီမှာကြတော့153ဦးရှိတယ် AG မှာ139ဦးအဲ့လိုမျိုးရှိပါတယ်ခင်ဗ
ျအခုရောက်ရှိနေတဲ့စစ်ဘေးရှောင်တွေကိုခရိယံပါရာရေးဖွဲ့စည်းနိုင်ငံရေးပါတီလူမှုရေးဖွဲ့စည်းတွေကနေကူညီထောက်ပံ့ပေးနေပေမဲ့ပြည်내ဆိုရကနေကူညီမှုမရှိသေးတဲ့ကြောင့်ရေရှည်မှာခက်သွေ့နေတယ်လို့ဥနော်တန်ကပြောပါတယ
်လူလို့ခြေတော်မှသူတို့အတင်းတော်ကသူတို့ကြံပူနေတဲ့တခြားအလူရှင်တွေပိုစီဆန်စားတို့ကျန်ကန်ဆင်ချူရဲ့ပါတီတို့နိုင်ငံရဲ့ပါတီတွေအလူရှင်တွေကနေအနည်းငယ်ချင်းခေါပန်းကူညီပေးတဲ့သူတို့အဲ့ရဆန်စီခါနေတဲ့သူတို့ကိုကူညီပေးနေတဲ့အခြေအနေမျိုးဖြစ်နေတယ်ကရေချေသူတို့ရှင်တော်သူတို့ရဲ့သောက်ဝင်ရေးပေါ်တော့တမ်းမှရေးသူတို့ဒီမှာခက်ခဲဖြစ်လာနိုင်ပါတယ်
တိရခန်အာနာပိုင်တွင်နေတဲ့ကတော့စစ်ဘေးရှောင်တွေကိုတနိုင်းမြို့နယ်ထက်ကကောင်ရာရွာမှာနေထိုင်ဖို့တွန်းအားပေးနေပေမဲ့လည်းလုံခြုံရေးအားနည်းနေတဲ့အခြေအနေကြောင့်အခြေချဖို့မဖြစ်နိုင်ဘူးလို့ဥနော်တောင်ကဆိုပါတယ်။လက်ရှိမှာတနိုင်းဒေသအတွင်းမြမတမတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့စံတဲဆောင်မှုကလည်းပိတ်ပင်လာတဲ့ကြောင့်စံစည်းတွေဆက်မတန်တက်နေတယ်လို့ဥနော်တောင်ကဆိုပါတယ်။
အမိုင်းနဲ့မကြီးနာသွားလာတဲ့လမ်းတွေသူတို့ဒီသွားလာတဲ့လူတွေကားတွေကိုဖြည့်ဆည်းနေတယ်ဆိုတော့ပြီးတော့ဒီတနေ့ပဲသူတက်လာတဲ့ဆာလို့သိခါရလို့အဲ့ဒီဒီကလေးလာစားတယ်ခင်ဗျ။အဲ့လိုတနေ့မှာကအခုဆန်သေးတော့မှ9000အဲ့လိုမျိုးတက်လာဖြစ်နေကြ
။လက်ရှိမှာမြန်မာတပ်မတော်ကနေ KIO ကချင်လွတ်လပ်ရေးဘက်ထိန်းချုပ်ထားတဲ့မော်သဲဆွဲခုမှနေထိုင်တဲ့သူတွေကိုဇွန်လ15ရက်နေ့အတွင်းထွက်ခွာဖို့ဇွန်လ5ရက်နေ့မှာစာထုတ်ပြန်ပြီးဒေသခံတွေသဖွဲ့ဖွဲ့ထွက်ခွာလာနေတာပါ။တနိုင်းမြို့နယ်ထဲမှာမြမတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားဒီလဇန်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။တနိုင်းမော်ဒေရအတွင်းဒေရခံတွေနဲ့မော်လုတ်သားတွေကိုတပ်မတော်ကနေထွက်ခွာခိုင်းတဲ့အကြောင်းပြချက်ဟာမော်တွင်းကြောက်သဘာဝပတ်ဝန်းကျင်ပျက်စီးစေတဲ့အချက်တစ်ခုလည်းပါဝင်နေပါတယ်။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်သွေးသွေးသွေးမှုကုစားကြီးအနေနဲ့ကတော့ဒီအကြောင်းပြချက်ပေါ်ညှင်းဆူခဲ့ပါတယ်။ ပါပါပတ်ဝန်းကျင်ပြည့်စည်သလားလူမှုရေးစုစုဖြစ်သလားဆိုတဲ့နေကုန်းကတော့အခုတရေပဲလောက်တဲ့ဟာကန်ကတော့ဘသူအရေးယူဆောင်ရမလဲအဲ့မှနေနေရှင်းနေကတတ်တော်နဲ့အဆွေရနဲ့လောက်ွက်ချထားတဲ့နေရာမှာမနော်အများကြီးဒီမှာလူမှုစုစုဒုက္ခတဘာဝရေးစည်တယ်ဒီဟာတွေကဘသူကအရေးယူဆောင်ရမလဲဆိုတဲ့ကနေကုန်းမေးဖွယ်ရရှိတာမလို့တမတော်အနေနဲ့တနိုင်းမြို့နယ်ထဲကမော်သွင်းနေကိုထိန်းချုပ်လို့ရကြအခုလို့မ ိတ်ထုတ်ပြန်ထားတယ်လို့တမတော်ဘက်ကလည်းသွားလာရေးမှာစီစစ်မှုတွေတင်ကြထားတယ်လို့ဒေသခံတွေကဆိုပါတယ်။ NCA ပြည့်ရလက်မှတ်မရေးသူနိုင်တဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့နဲ့မြန်မာတမတော်တို့ကြားတကြောပြန်စစ်ရေးသင်းမလာခဲ့တာ6နှစ်ပြည့်တော့မှဖြစ်တယ်လို့တိုက်ပွဲကြောင့်စစ်ပြည်ဒုက္ခတဲ့တရင်ကျော်ကချင်းပြည်နယ်နဲ့သရုတ်ပြည်နယ်စပ်တွေမှာစစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကိုင်ပြောပြသွားတာပါ။အခုတော့အမေရိကန်နိုင်ငံရေးအခြေအနေတင်ပြပါမယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားသူကြီးချုပ် Jeff Sessions ဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမနေ့ကကြားနာဆစ်ဆစ်မှုခံယူခဲ့ပါတယ်။ Mr. Sessions ကိုအဓိကထားမေးခဲ့ကြတာကတော့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမဲဆွေစည်းရုံးကာလအတွင်းရုရှားအသံအမကြီးနဲ့တွေ့ဆုံပြောဆိုမှုတွေရှိမရှိဆိုတာနဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုယာရုကနေဖယ်ရှားမှုမှာ Mr. Sessions ရဲ့ဒီခန်းကဏ္ဍပါဝင်ပတ်သက်မှုဘယ်လိုရှိသလဲဆိုတာတွေပဲဖြစ်ပါတယ်။ကိုကျော်အောင်လွင်ကစူးစီးတင်ပြထားပါတယ်
။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရရေးရုရှားဘက်ကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတာနဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်ထောက်လှမ်းရေးကော်မတီရဲ့မေးမြန်းမှုတွေမှာနိုင်ငံတော်တရားသူကြီးချုပ် Jeff Sessions ကသူဟာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှာအရေးပါတဲ့အကြံပေးသူတစ်ဦးဖြစ်ခဲ့တာကြောင့်ရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုကိုပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာသူမပါဝင်ရအောင်သူ့ကိုယ်သူဘေးဖယ်ထားတဲ့အကြောင်းတရားရေးဝန်ကြီးဌာနရဲ့စီးပင်းစည်းကမ်းတွေအရလဲဒီစုံစမ်းစစ်ဆေးမှုမှာသူပါဝင်ခွင့်မရှိတဲ့အကြောင်းထွက်ဆိုခဲ့ပါတယ်။ပြီးခဲ့တဲ့ February လကပဲ Mr. Section ကိုနိုင်ငံတော်တရားသူကြီးအဖြစ်တရားဝင်ခန့်အပ်ခဲ့တာဖြစ်ပြီးပထမဆုံးအကြိမ်ဖြစ်ထက်လွတ်တော်ထောင်လိုင်းကော်မတီရဲ့ကြားနာစစ်ဆေးမှုကိုသူမနေ့ကခံယူခဲ့ရတာပါ။ရွေးကောက်ပွဲကာလအတွင်းရုရှားအရာရှိတွေနဲ့သူနဲ့တွေ့ဆုံပြောဆိုမှုတွေမရှိခဲ့တဲ့အကြောင်းကိုလည်းတရားသူကြီးချုပ် Mr. Section ကအခုလိုထွက်ဆိုခဲ့ပါတယ်။
I have never met with or had any conversation with any Russians or any foreign officials concerning any type of interference with any
ကမ္ဘာ့ရဲ့ယူကော့ဘွဲဒါမှမဟုတ်မဲဆက်စည်းရုံးမှုတွေမှာဝင်ရောက်ဆက်ဖက်မှုတွေရှိလာမဲ့အရေးရုရှားဒါမှမဟုတ်ဘယ်နိုင်ငံသားအရာရှိတွေနဲ့မှတွေ့ဆုံတာမျိုးဒါမှမဟုတ်ပြောဆိုတာတွေဘယ်တော့မှကျွန်တော်မလုပ်ခဲ့ပါဘူးဒီအပြင်သမ္မတထရန့်ရဲ့မဲဆက်စည်းရုံးမှုနဲ့နိုင်ငံသားကဝင်ရောက်ဆက်ဖက်မှုတွေဆက်ဆက်တယ်ဆိုတော့ဘယ်လိုပြောဆိုတာမျိုးကိုမှလည်းကျွန်တော်သိမထားပါဘူး
ရုရှားရဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်မှုနဲ့သူနဲ့ဆက်ဆက်နေတယ်ဆိုပြီးတော့ပြောဆိုဆွဆွဲတာတွေပေါ်သူ့အနေနဲ့မခံမရနိုင်ဖြစ်ရတဲ့အကြောင်းနဲ့ဒီလိုဆွဆွဲမှုတွေဟာစိုးရွားတဲ့လင်းလယ်မှုတွေပဲလို့လဲမစ္စတာဆက်ရှင်ကပြောပါတယ
် I was your colleague in this body for 20 years at least some of you and I participated in the suggestion that I participated in any collusion
တယ်လို့တော့အမအနေနဲ့ကျွန်တော်နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တာပါအစိုးရတာဝန်ထမ်းဆောင်ခဲ့တာကလည်း35နှစ်ရှိလာပါပြီ။ကျွန်တော်တို့ရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့တိုင်းပြည်ထိခိုက်အောင်ကျွန်တော်လုပ်တယ်ဆိုပြီးတယောက်ယောက်ကပြောဆိုဆွဆွဲတာဟာအံ့ဩဖို့ကောင်းတဲ့စိုးစိုးဝါးဝါးလင်းလယ်မှုပဲဖြစ်ပါတယ်
။ American ဆိုင်ရာရုရှားသမ္မတကြီးဆာဂေးကစ်စလီယန်နဲ့တော့ပြီးခဲ့တဲ့နှစ် Republican Party ရဲ့ညီလာခံမှာတစ်ကြိမ်သူထက်လွတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေတော့သူ့ရဲ့ရုံးခန်းမှာတစ်ကြိမ်တွေ့ဆုံခဲ့ဘူးတယ်လို့တော့ Mr. Session ကပြောပါတယ်။ဒါပေမဲ့လည်းဒီလိုတွေ့ဆုံမှုတွေဟာသမ္မတမဲဆွေစည်းရုံးမှုနဲ့ဘာမှမဆိုင်ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအဖြစ်ဝင်ရွေးခံခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton ရှုံးနိမ်ရေးနဲ့ Donald Trump အနိုင်ရရေးအတွက်မဲဆွေမှုကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေလုပ်ဖို့အရေးအကြံပေးတိုက်တွန်းတာတွေကိုလည်းသူ့အနေနဲ့တခါမှကြားခဲ့ဘူးတာမရှိတဲ့အကြောင်းပြောပါတယ်။ FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားမှုဟောင်း James Comey ယာရုကနေဖယ်ရှားခံခဲ့ရတဲ့ကိစ္စမှာလည်းသူအနေနဲ့ပါဝင်ပတ်သက်တာမရှိဘူးလို့လေတရားသူကြီးချုပ် Mr. Section ကဆိုပါတယ်အထက်လွှတ်တော်ထောင်လိုင်းကော်မတီရဲ့မေးခွန်းတိုင်းကိုတော့တရားသူကြီးချုပ် Section ကပြန်ဖြေခဲ့တာတော့မဟုတ်ပါဘူးသမ္မတ Trump နဲ့သူနဲ့အိမ်ပြီးတော့မှပြောဆိုမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းဘာတွေပြောခဲ့ကြသလဲဆိုတာကိုလည်းသူကမပြောနိုင်ဘူးလို့အထက်လွှတ်တော်ထောင်လိုင်းကော်မတီရဲ့မေးမြန်းမှုတွေကိုညှင်းဆိုခဲ့ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒူမီတာ32 kilohertz 9325လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အရေးစင်းရေးဥပဒေတွေနဲ့အရေးစင်ညာရေးဆိုင်ရာအခြေခံမူတွေနဲ့ပဲအလွတ်လွတ်တဲ့အခါမှာဒီပြည်ညာရေးစနစ်ကဟိုညှို့မှန်းတဲ့လောက်ပေါ့နော်
မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားပါတယ
်တရုတ်ကိုအမိလိုက်ဖို့မြန်မာနိုင်ငံမှာအခြေခံအဆောက်အုံတည်ဆောက်ရေးအိန္ဒိယအပြင်ထံလှုပ်ဆောင်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Times of India မှာရေးသားထားတာကိုဦးစွာတင်ပြလိုပါတယ်မြန်မာနိုင်ငံမှာတရုတ်တို့ခြေလှမ်းသွက်နေခြင်းဆယ်စုနှစ်များစွာကြာရင်ခဲ့တဲ့အိန္ဒိယဟာအခြေခံအဆောက်အဦတည်ဆောက်ရေးကဏ္ဍမှာအရှိန်မြင့်ပြီးအပြင်းထန်ကြိုးပမ်းနေပါတယ်။အိန္ဒိယအနေနဲ့မြန်မာနိုင်ငံကိုထောက်ပံ့ရေးချင်းငွေဒေါ်လာ 1.85 ဘီလီယံအထိတိုးပေးထားပါတယ်။ဒါပေမဲ့အိန္ဒိယကတော့အစဉ်လာမပြတ်နှေးကွေးကြံ့ကြာနေကြပါ။မြန်မာနိုင်ငံဆိုင်အိန္ဒိယသံမကြီးဗဂရမ်မစ်ထရီကတော့စစ်တွေစွန့်ရင်နဲ့ပလဲဝရေလန်းတည်ဆောက်မှုတွေပြင်းထန်သွားပြီလို့ဆိုပါတယ်။ပလဲဝကနေအိန္ဒိယနိုင်ငံမီဇရမ်ပြည်နယ်နယ်စပ်ဇိုရင်ပီအထိလမ်းဖောက်ရေးအတွက်လည်းကန်ထရိတ်ပြလိုက်ပြီလို့ဆိုပါရယ်မိုင်း90လောက်စီမဲ့ဒီလန်းကိုဖောက်လို့ပြီးစီးသွားရင်ရခိုင်နဲ့ချင်းပြည်နယ်ဒေသတွေရဲ့စီးပွားရေးအသွင်ပြင်အလားအလားအများကြီးတိုးတက်ဖို့စီသွားပြီလို့ဆိုပါရယ်အိန္ဒိယဟာအိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမကြီးကိုလည်းဖောက်လို့နေပါရယ်မူလက2014မှာပြီးမယ်လို့ခန့်မှန်းခဲ့ပေမဲ့အခုတော့2020အထိချွေးဆိုင်လိုက်ပါရယ်ဒီစီမံကိန်းစတင်နေပြီဖြစ်ပြီးတမူးကလေးလမ်းမှာတရား69ခုပြုပြင်နေတယ်ကလေးရေကြီးလမ်းလဲဖောက်လို့နေတယ်တခါတီတင်မီဇိုရန်လမ်းလဲဖောက်လို့နေတယ်လို့အိန္ဒိယသံမကြီးကဆိုပါတယ်ပြီးခဲ့တဲ့မေလ29ရက်နေ့ကအိန္ဒိယနိုင်ငံသားဝန်ကြီး S. Jaishankar နေပြည်တော်သွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးကိုအိန္ဒိယအစိုးရပုံမူအလေးပေးလာခဲ့ပါတယ်သို့တော်လည်းပဲဘင်္ဂလားဒေ့ရှ်၊စရီလင်္ကာ၊နီပေါ်တို့လောက်တော့မြန်မာနိုင်ငံကဆွဲဆောင်နိုင်စွာမရှိလာဘူးလို့ဆိုရမှာပါဒါပေမဲ့တစ်ဖက်မှာကြတော့လေတရုတ်ကြီးစုမှုကိုထိန်းကြီးခြင်းတဲ့အိန္ဒိယအဖို့မြန်မာနိုင်ငံဟာစိတ်အရေးကြီးပါတယ်။တရုတ်အစိုးရရဲ့လွှမ်းမိုးမှုကြောင့်မြန်မာနိုင်ငံဘက်ကစိုးရိမ်မှုတွေရှိနေလေတော့အိန္ဒိယအတွက်အခွင့်သာစေပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဆောင်ကြည့်မှုအောက်မှာပဲတရုတ်မြန်မာဆက်ဆံရေးပိုတိုးတက်လာပြီးတရုတ်ရင်းနှီးမြှုပ်နှံမှုတွေကလည်းပဲအလုံးအင်းနဲ့ဝင်ရောက်လာနေတယ်လို့ရေးသားထားပါတယ်။ဆက်လက်ပြီး Ethnic Media in Myanmar မြန်မာနိုင်ငံတိုင်းရင်းမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ဒီ ERD မှာကိုထွေးရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။စာပေစီစီဖြတ်သိမ်းလိုက်ပြီးတဲ့နောက်သတင်းလွတ်လပ်ခွင့်ဘက်ကိုအများကြီးဥတည်သွားခဲ့ပါတယ်ထွက်ပေါ်လာတဲ့မီဒီယာတွေထဲမှာတိုင်းရင်းမီဒီယာတွေလည်းပါဝင်ပါတယ်အခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလည်းအောက်မှာမီဒီယာတွေပုံမတွတ်တက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့ပင်မြန်မာအဖွဲ့ရဲ့အစိုးရပြောရင်တွတ်တက်မှုမရှိခဲ့ပါဘူးသတင်းရယူခွင့်ဈေးကွက်ငွေကြေးစားတဲ့နေရာတွေအခက်အခဲရှိတဲ့အပြင်ချင်းကျောက်ခံရမှုတွေအနှောင့်အယှက်ပေးမှုတွေလည်းရှိနေတယ်လို့ဆိုပါတယ်66ဂါဂျီနဲ့အေးအေးယူခံရတဲ့သတင်းသမားတွေလည်းရှိနေတယ်လို့ဖော်ပြပါရတယ်။တိုင်းသားမီဒီယာတွေရဲ့ပြဿနာကတော့တနေ့နဲ့တနေ့မတူကြပါဘူး။နိုင်ငံတကာအထောက်ပံ့နဲ့ယက်တီနေရတဲ့တချို့မီဒီယာတွေဟာအခုခါဆက်လက်ယက်တီဖို့အခက်အခဲရှိနေကြပါပြီ။တကယ်တော့ကိုကန်းနဲ့မြန်မာတပ်မတော်တိုက်ပွဲလိုကိစ္စမျိုးဖြစ်ရမျိုးဒီတိုင်းရင်းမီဒီယာတွေကသာပူပြီးတော့ဖော်ထုတ်တင်ပြနိုင်ငံကြတာဖြစ်ပါတယ်။ဒါပေမဲ့တချို့တိုင်းရင်းမီဒီယာတွေဟာတပ်မတော်ဘက်ကိုလက်လှမ်းမမီခဲ့ကြတာရှိပါတယ်။တိုင်းရင်းမီဒီယာတွေကိုမြန်မာမီဒီယာတွေနဲ့ဓာတ်တူသဘောထားဆက်ဆံဖို့2016 February မှာကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံကတောင်းဆိုခဲ့ပေမဲ့မအောင်မြင်ပါဘူး။သူတို့ကကျွန်တော်တို့ကိုမယုံဘူးလို့တိုင်းရင်းမီဒီယာသမားတူကဆိုပါတယ်။လောလောဆယ်မှာတော့တိုင်းရင်းမီဒီယာတွေဟာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကြမ်းမှာအဆက်ပြင်းပြင်းမရှိရတဲ့အခြေအနေရှိနေပြီးပြည်ပအထောက်ပံ့ဆိုတာကလည်းသေဂါနီလူနာရဲ့ပါဇက်ထက်ကိုခြားပေးလာတဲ့ရေစက်တစ်စက်လောက်သာရှိတယ်လို့တိုင်းရင်းမီဒီယာသမားတွေကပြောနေကြကြောင်းရေးသားထားပါခင်ဗျာ
ဦးကျော်စံသာစူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်။စာလုံးပေါင်းက20ဆိုတာကတော့ခဏ20ကိုဆိုလိုတာသောရရှိများအသိပါ။HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘဘကောညာဘကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူးပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရပါမယ်ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
လာခင်ဗျာကျွန်တော်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစွပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကြုံနေရတဲ့လူမှုစီးပွားဘဝအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဘာလို့လဲဆိုတော့ပြည်သူကတင်မြှောက်တဲ့ဆိုတဲ့ NLD အစိုးရတစ်နှစ်ကျော်ကြာလာတဲ့အချိန်မှာအများကမျှော်လင့်ထားကြတယ်လို့စီးပွားရေးကဏ္ဍမှာပဲဖြစ်စီတခြားပညာရေးလူမှုရေးဒီလိုကိစ္စတွေမှာထင်သလောက်တိုးတက်မှုမရှိဘူးဆိုတော့ဝေဖန်တန်တွေတော်လေးကျဲလာအောင်ကျွန်တော်တို့ကြားလာပါတယ်သူဖြစ်ဆိုလို့ရှိရင်တိုက်ခန့်ပါတီကြီးဖြစ်တဲ့ယင်အာနာယအစိုးရဖြစ်တဲ့ကြံခိုင်ရေးပါတီအရဆိုလို့ရှိရင်တော်လေးပြင်းထန်ဝေဖန်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကြောင့်မလို့ဒါဟာတကယ်ပဲဒီလိုပဲအများမျှော်လင့်တယ်လို့စီးပွားရေးလူမှုရေးအခြေအနေမှာတူတက်မှုမရှိဘူးဆိုတာတကယ်ပဲလားဘာကြောင့်ဘလို့မျိုးအခက်အခဲတွေကြုံနေရပါလဲဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီစီးပွားရေးပညာရှင်ဖြစ်ပါတယ်ဥက္ကမောင်ညိုဘောဂဗေဒဖြစ်ပါတယ်နောက်တူကတော့ရန်ကုန်တိုင်းဒေသလွှတ်တော်အမဟောင်းဖြစ်တဲ့ဒေါက်တာညိုညိုတင်းဖြစ်ပါရှိပါတယ်သူတို့နှစ်ဦးစလုံးလေးလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်အရင်ဆုံးဆရာဦးခမောင်ညိုကိုဖိတ်ခေါ်ကြပါလေဆရာဦးခမောင်ညိုကြားပါလားခင်ဗျကြ
ားပါလေ
ဟုတ်ကဲ့ဆရာကြီးခုနကျွန်တော်ပြောသလိုပါဝေဖန်တန်ဒီပေါ့နော် NLD အစိုးရအပေါ်မှာတနှစ်ကျော်လာပြီအများကတော်များမျှော်လင့်နေကြတာရတားစုရ NLD အစိုးရလိုမျိုးတက်လာရင်ယင်းနှမြုံနယ်မှုတွေဝင်လာမယ်စီးပွားရေးတိုးတက်လာမယ်အလုတ်ကိုင်းခွန်လန်းတွေပိုပေါ်လာမယ်အဲ့လိုမျိုးမျှော်လင့်တယ်လို့အခြေအနေကတိုးတက်လာမှုမရှိဘူးဆိုတော့ဝေဖန်တန်ဒီကျွန်တော်တော်တော်လေးကြားနေရပါတယ်အဲ့ဒါဆရာတကယ်ပဲလားခင်ဗျအခြေအနေက
မှန်ပါတယ်မှန်ပါတယ်ပထမတစ်ခုကတော့မျှော်လင့်တာတွေကနည်းနည်းများတယ်ဟုတ်မျော်လင့်ချက်ဒီကမြင်မားခဲ့တာပေါ့နော်အဲအဲ့ဒါမျော်လင့်ချက်တွေကလက်တွေ့ချိန်နေနဲ့မကိုက်ဘူးပေါ့လေအဲ့ဒါတစ်ချက်ပါအဲနောက်တစ်ခုကတော့ဒီနှီးတယ်ဆိုတဲ့ဟာကနှစ်ပိုင်းရှိတယ်တစ်ခုကတော့စီးပွားရေးအနေနဲ့ပြောရမှဆိုရင်ဒါဟိုအမှုရေးဆက်ခံရတဲ့စီးပွားရေးပတ်ဝန်းကျင်ပေါ့လေဒါကတော့ NLD အစိုးရနဲ့မဆိုင်မနဲ့ရင်အစိုးရဆက်စပ်နဲ့ဆိုင်တာပေါ့လေအဲ့ဒီအရင်အဲ့တော့ဒီစီးပွားရေးအဆောက်အအုံကိုသိပြီးတော့ တောင်းတင်းခိုင်မာခြင်းမရှိဘူးဒါကတော့အခြေခံနေနဲ့ပြောရမှာပေါ့ခင်အဲနောက်ဒီဘက်ခင်မှာကပြီးခဲ့တဲ့နှစ်အတွင်းမှာကသူပြင်းစင်နေရတာတွေပေါ့နော်စီမင်းစီကံပြင်ရတာတွေနော်ဒီဥတွေပြင်ရတာတွေနေရာချထားရတာတွေပေါ့လေအဲ့ဒါတွေနဲ့ပဲအချိန်ကုန်သွားတယ်နောက်ဒီမူဝါဒမှာလည်းပြပြတတရှင်းရှင်းလေးမရှိဘူးเนาะဟိုအခုချလိုက်ပြင်လိုက်ဟိုလှုပ်လိုက်ပေါ့လေတော့ဒါပြောင်းလိုက်နေဆိုတဲ့ခါမျိုးတွေเนาะရှိခဲ့တယ်ရှိခဲ့တဲ့အခါကျတော့အဲမျောလင်းကြီးမြင်မနေတဲ့အချိန်မှာအဲမျောလင်းထားသလိုမလုံနိုင်ဘူးဆိုတဲ့ဝေဖန်ချက်တွေเนาะပေါ်ထွက်လာတာပေါ့လေ
ဟုတ်ကဲ့ဆရာဦးခမောင်ညူလေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာညူညူသင်းဖိတ်ခေါ်ချင်ပါတယ်ဒေါက်တာညူညူသင်းကိုတော့ကျွန်တော်ဒီပညာရေးနဲ့တခြားလူမှုရေးစက်တာပေါ့အဲ့ဒီအခြေအနေနဲ့ပတ်သက်လို့တိုးတက်လာမှုမရှိဘူးဆိုတာတကယ်ပဲလားအခြေအနေမှန်ကိုပြောပြပါအောင်ခင်ဗျာ
အမှန်တော့လေဟိုကျမတို့ဒီအစိုးရတဲ့အနေနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲမှုလုပ်ဖို့ကအများကြီးစိတ်ပါဝင်စားတယ်ဆိုတာကျမတို့တွေလည်းယုံကြည်တယ်ပေါ့လေအဲဒါပေမဲ့ကျမတို့ဒီပညာရေးစနစ်ဥဆောင်မှုကိုကြီးလိုက်တဲ့အခါကျတော့လှိမ့်လာလိုက်တဲ့အခါကျတော့ဒီဥဆောင်မှုကပေါ့နော်အရင်ပညာရေးဖြေလွှတ်တည်ပဲဖြစ်နေတာပေါ့နော်အဲ့တော့အရင် mindset နဲ့ပဲအရင်စီးပွားဥပဒေတွေနဲ့အရင်ပညာရေးဆိုင်ရာအခြေခံမှုတွေနဲ့ပဲအလုပ်လုပ်တဲ့အခါမှာဒီပညာရေးစနစ်ကဟိုမြန်မာကတော့ပေါ့နော်ဟိုချက်မြန်မြန်တက်တက်ဟိုပြောင်းလဲမှုကြီးကျမတို့မရဘူးပေါ့နော်အထူးသဖြင့်ပညာရေးဆိုင်ရာမူဝါဒတွေပေါ့ပညာရေးဆိုင်ရာမူဝါဒတွေကဒီမိုကရေစီစံပြေစံမျိုးတွေကိုဖောက်ချက်နေတယ်တခါနိုင်ငံတော်ကဒါနိုင်ငံတော်တိုင်းနိုင်ငံဘက်ကိုဟိုဥတည်ပြီးတော့အကျိုးပေးနေတဲ့ငင်းငယ်ကြီးကိုပေါ့နော်ငင်းငယ်ကြီးကိုအထောက်အကူပြုတဲ့ပညာရေးစနစ်မျိုးကျမတို့အကောင့်ထဲပို့ဖို့ဆိုတဲ့နေရာမှာအခုဒီလက်ရှိမောင်းနေနေတဲ့လက်ရှိအဲရှင်းသုံးနေတဲ့ပညာရေးစနစ်ဟာဘလို့မှတရားနည်းလမ်းကိုအထောက်အကူမပြုတဲ့ဟိုပညာရေးစနစ်ဖြစ်နေရပေါ့နော်အဲတခါနောက်သိအရေးကြီးရဲ့ဒီတိုင်းရင်းသားလူမျိုးတွေရဲ့ပေါ့နော်သူရဲ့မိခင်ဘာသာစကားအခြေပြုဘာသာစကားဆောင်ပညာရေးစနစ်ပေါ့နော်အဲ့ပညာရေးစနစ်ကိုဒီဆိုရတဲ့ပညာရေးစနစ်ကအမှမခံဘူးပေါ့နော်ဟိုအခုပြောနေတဲ့ပညာရေးမင်းဌာနကပြောနေတဲ့ဒါပြောင်းလဲမှုဆိုတော့ကိစ္စတွေကဒါကျမတို့ဒါနာမည်ပြောင်းလဲကိစ္စလေးပေါ့နော်ဟိုအနှစ်ပါဒရှိရှိပညာရေးစနစ်ကိုအနှစ်ပါဒရှိရှိပြောင်းလဲတာမျိုးကျမတို့ဘုဒ္ဓတိမတွေ့ရသေးရတော့ကျမတို့တော်တော်လေးကိုဒါဝန်းနေစရာအကောင်းနေပေါ့လေ
စီးပွားရေးနဲ့ပတ်သက်လို့ပါအဓိကမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဘိုးစီးပွားရေးကော်မတီအတွင်းမှုဖြစ်တဲ့ဦးမင်းခင်ကိုမေးထားတာရှိပါတယ်ဦးမင်းခင်ကချိန်မအားလက်တာကြောင့်ဒီလိုင်းပေါ်မှာမပါဝင်နိုင်ပါဘူးသူရဲ့ဒီဖြည့်ဆူထားတဲ့ဖြည့်လေးကိုနားထောင်ကြည့်အောင်ပါ
MLD ရှိုးအောင်မူဆက်ခါတယ်ဟိုစီးပွားရေးအခြေအနေပေါ့အဓိကစီးပွားရေးကိုဆောင်မိကြပါလို့အဲ့ဒီမူဆက်ခါတဲ့စီးပွားရေးအခြေအနေကဟိုကျွန်တော်တို့တုံ့ပြန်ချက်ရအမစီးပွားရေးက2014မှာဒီစီးပွားရေးကျလာစီးပွားရေးကျလာပြီ2015မှာဒီမြေရတဲ့ရေတော့ပွဲချင်းကြီးနည်းဟိုပြည်ရင်းဒီပါစီဝိုင်းရင်းနေနိုင်ကြီးစောင့်ကြည့်ကြတာပဲရှိရရှိတော့ကျင်းစာက2006မှာအချိန်အခုတည်ငြိမ်မှုပြန်ကျူးစားရတဲ့အချိန်ရှိတယ်ဆိုတော့အဲ့ဒီရလေရဲ့ဒီအမှုကဟိုတရားဆိုရင်ကအခုချိန်ကတာစီဝိုင်းတိုင်းပြည်ကရဲ့ macro economic ပေါ့နော် situationတိုင်းပြည်နဲ့ကြည်စီပွားရေးလက်ပတ်မှုမှာဟိုစောင့်နေရတဲ့အခြေအနေပဲဒါတော့တစ်ချက်ပါနော်။နောက်ရေးကြည့်တာကပြီးခဲ့တဲ့ဟို2014လောက်မှာစီပွားရေးပြန်ကျလာတယ်လို့ဟိုကျလာတာရဲ့အကြောင်းရင်းကိုကောက်ချက်ဆွဲလို့ရှိရင်တိုင်းပြည်ကဟိုယူရှိတဲ့အိုင်နဲ့ဟိုရေးဝင်းလို့2015-16မှာပြောင်းလဲခဲ့ပြီလေ။ဒါကဒီရှိတည်တတ်နိုင်တဲ့အခြေအနေကိုဖန်တီးနိုင်သေးဘူးဆိုတာတော့အဖြေရှိတယ်။အဲတော့ဒီရှိတည်တတ်နိုင်တဲ့အခြေအနေကိုဖန်တီးနိုင်မှုဆိုတာတိုင်းပြည်စီပွားရေးလမ်းကြောင်းမှမဟုတ်တက်ရတယ်။အဲတော့လမ်းကြောင်းမှမဟုတ်တက်ဖို့တကကျွန်တော်တို့ဖက်ဖက်ကလူနေတာပေါ့နော်။ဆိုတော့အဲ့ဒီအခြေအနေကိုရုံးကန်နေတော့ကျွန်တော်တို့ပြောရမယ်။အားလည်းချက်တွေရှိပါတယ်။ဒါဆိုင်ရဆိုင်ရနေပေးလိုက်နေပေးလိုက်အားလည်းချက်တွေရှိတယ်။ဆိုတော့ကျွန်တော်တခုပြောနိုင်တယ်ဟိုလမ်းကြောင်းမှပဲကတော့ရွေ့နေတယ်ကျွန်တော်တို့ရွေးတင်လောက်ရွေးအောင်နော်အများပြည်သူမျှော်လင့်နေတာအားလုံးမဖြည့်ဆည်းနိုင်တော့ဘူးဖြည့်ဆည်းနိုင်လေဟိုအနည်းဆုံးဖြည့်ဆည်းနိုင်တဲ့ချိန်ကိုခုဖန်တီးဖို့ကတော့ကျွန်တော်လိုတယ်ဆော့ချုပ်ရမယ်ဆိုရင်တော့ဟိုရန်ရောက်မှန်ကိုကျွန်တော်တို့အခုတွားဥတည်နိုင်တဲ့ချိန်ကိုကျွန်တော်တို့အချိန်ကတော့ကျွန်တော်ရနေပြီအဲ့ဒီအပေါ်မှာရွေးတင်လောက်ရအောင်လုပ်ဖို့ကတော့အစိုးရပါဝင်အလားအလုံး ကြိုးစားမယ်တောင်းလို့ပါတ
ယ်ဟုတ်ကဲ့ဒါကတော့မြူသားတပူစီဖွဲ့ချုပ်ရဲ့ဘ ഹു စီးပွားရေးကော်မတီရဲ့အတွင်မှုဦးမင်းခင်ဖြစ်ပါတယ်ခင်ဗျာကျွန်တော်သရော့ရှင်ချုပ်ကိုအလှည့်ပြင်ပေးလိုက်ပါမယ်ဥက္ကမောင်လွင်တူတုတ်တုတ်နဲ့မင်းမြန်းကျင်တာဆွနှင်းကျင်တာမီးလို့ရပါတယ်ခင်ဗျာ
အဲဒီအစိုးရတူတုတ်မှုအရင်မြေပြည့်အကြောင်းကြီးရတော့ဘယ်တော့ကြရတော့ဒီလိုကြီးအရသာအစိုးရအဖြစ်မဟုတ်ချင်းနံပါတ်၄ကသတင်းလွှတ်ခွင့်မဲပါခြင်းသတင်းမီဒီယာများနဲ့အဲဒီအစိုးရအခွင့်အရေးမရှိခြင်းဘယ်လိုအများကြီးချမ်းမြေရခြင်းနံပါတ်၃ကတော့ဝေဖန်ကြံပြုများကိုအားအမှုမရှိခြင်း၊ပြည်ရှင်များနေရာမပြေခြင်း၊ဒီလိုအကြံဒီလိုနိုင်ငံချက်တွေပြည်သူ့ဆောင်မှုရဲ့အရင်ကွန်ပျူတာအကမ်းနဲ့ရောဒီလိုဒီကောများနေပါနေခြင်း၊ဒါကြေးရတော့အနေဒီအစိုးရခိုင်မာသောနိုင်ငံရေးပေါ်ပြီးခိုင်မာသောစီးပွားရေးပေါ်ပြီးခိုင်မာသောအရေးပေါ်ပြီးများမရှိခြင်း၊ဒါမှငါအချက်နောက်ဆုံးချက်နေရတော့ဒီအစုဝင်ကြီးများပြီးတော့အနိုင်ယူခြင်းနဲ့ခံပြင်းမှုကျေးဇူးပါတော့ဒေါနာမီဝင်းကြီးရမို့ကျေးဇူးတော်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥက္ကမောင်လင်းကျေးဇူးပါခင်ဗျာဒါဥက္ကမောင်လင်းရဲ့အမြင်ပါနောက်တစ်ခုပါကျွန်တော်တစ်ခါလေးဖိတ်ခေါ်ချင်ပါတယ်ဥနေဦးလင်းဥနေဦးလင်းတိုးတိုးတိုးလေးဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့တိုးတိုးတိုးတိုးလေးဆိုရင်တော့ဒေါ်ဆန်းစုကြည်က policy maker လို့ပြောလို့ရတော့ပေါ့ဗျာအဲ့တော့သူ့ကောင်းဆောင်မှုနဲ့ policy ဘိုင်းကတော့သူ့အနေနဲ့အောင်မြင်တယ်လို့သူတုံ့တက်ပြီးပြောတာပေါ့နော်ဒါလည်းမှန်တယ်လို့တော့ကျွန်တော်ကလက်ခံပါတယ်ဒါပေမဲ့ implementation ဘိုင်းကတော့အောက်တယ်လို့ပြောရင်မမလားမသိဘူးဗျာ implementation လုပ်တဲ့အခါမှာတချို့တွေကဟိုအတွေ့အကြုံနေတာရယ်ပညာရှင်မရှိတာရယ်အဲ့ဒီအကြောင်းတွေကြောင့်ဟိုအရှင်းပြောလို့ရှိရင်တော့အောင်မြင်သင့်တယ်လို့မအောင်မြင်ဘူးလို့ထင်ပါတယ်တော့ဗျာအကြောင်းပြချက်တွေသိပြီးတော့များများပြောမယ်အစအကျိုးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာပညာရှင်တွေရဲ့အကြံဉာဏ်ကိုယူရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးနေဦးလေးကျေးဇူးပါခင်ဗျာကျွန်တော်ကိုနေနိုင်မှာတစ်ဆက်သေးအချိန်ပြလိုက်ချင်ပါလေကိုနိုင်နိုင်တူတူတူလေးဆွနေလို့ရပါလေမင်းမြန်ကျင်တာမင်းမြန်လို့ရပါလေ
ကျွန်တော်တို့အမိမြန်မာနိုင်ငံကြီးက1962ကနေ1925အထိရက်ဆက်ရုပ်မာတဲ့စစ်အာဏာရှင်တွေရဲ့လက်ရမှာနေခဲ့တဲ့တိုင်းပြည်ကခုမှဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေပြန်ဆန့်နေရတဲ့အခြေအဆိုကမြန်မာစကားပေါင်းနဲ့တခုရှိပါတယ်တိမောပြည်ကြီးကိုပလုံးစုံနဲ့ဆယ်နေရတဲ့အခြေအဆိုတော့အကောင်းဆုံးဒီဥစားနဲ့ဝေဖန်မဲ့အစားအားလုံးအကူအညီပေးအကြံဉာဏ်ဒီလိုတိုင်းမီကောင်းမှုအတွက်အားလုံးလှုပ်ဆောင်ပေးကြဖို့ဝေဖန်ချက်တွေကိုတော့ဘယ်လိုကမှရှော့ပြီးတော့အကောင်းမြင်ဝါရတဲ့စောင့်ကြည့်ဖို့ကျွန်တော်ညအားလုံးကိုမိသားရက်ခံပါတယ
်ဟုတ်ကဲ့ဦးနိုင်နိုင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးအလှည့်ပေးကြပါလေဦးခမောင်ညိုဘောဂပြည်တော်ကိုကျွန်တော်ပြန်ဖိတ်ခေါ်ကြပါလေဦးခမောင်ညိုခုနကဦးမင်းခင်ဆွေးနွေးသွားတဲ့ချက်ထဲမှာဆရာဦးခမောင်ညိုပထမဆွေးနွေးလို့ပါပဲသူတို့အမွေဆက်ခံရတဲ့အခြေအနေတွေသူရှင်းပြသွားတယ်ဒါပေမဲ့သူတစ်ချက်ပြောနေတာအဲ့ဒီအစိုးရအနေနဲ့လက်ရှိသွားနေတဲ့စီးပွားရေးမူဝါဒဟာလမ်းကြောင်းမှန်ပေါ်မှာတော့ရွေ့နေပြီလို့သုံးပါတယ်ခင်ဗျာဦးခမောင်ညိုဒါကိုလက်ခံပါလား
လမ်းကြောင်းမှန်ပေါ်ကတော့တင်ထားပါတယ်တော့တင်ထားပြီလေဒီလမ်းကြောင်းကိုတိတ်မပြောပါဘူးဒီဒါပေမဲ့ဟိုပြောတာရွေ့တာနှေးတဲ့ကိစ္စကိုပေါ့နော်အဓိကထားပြီးပြောတာပေါ့လေ
စီးပွားရေးပေါ်စီတွေဆွဲဝဲတဲ့နေရာမှာရောအကောင့်ထည့်ဖော်တဲ့နေရာမှာရောတကက်တက်ကျွမ်းသူတွေပညာရှင်တွေကိုထိထိရောက်အသုံးချရလား
လဲလဲပြောရရင်တော့လူသစ်ပေါ့လေလူသစ်ဆိုတာကဒီစီမံခန့်ခွဲမှုအတွေ့အကြုံဟိုသိပ်ပြောမရှိတဲ့ဒီလူတွေများတာကိုများတဲ့ခါကျတော့စောစောသူပြောသလိုပဲတစ်ကနေပြန်ဆနေရတဲ့ခါမှာနည်းနည်းအချိန်ယူတဲ့သဘောပေါ့လေပထမတစ်နှစ်ကတော့သူကလေးလာနေတယ်စီးပူးနေတယ်ဆိုတဲ့သဘောမျိုးအကြောင်းပြတာပေါ့လေအခုဒီဘက်နေ့ကျမှတကယ်လှုပ်လှုပ်ရမယ့်သဘောပေါ့လေ
ဟုတ်ကဲ့ခင်ဗျကျွန်တော်ဆီယမဒေါက်တာညညိုတင်းကိုလည်းတစ်ဆက်တည်းမေးချင်ပါတယ်ခင်ဗျဆီယမပြောသွားတဲ့ထက်မှလည်းပါပါတယ်လက်ရှိအစိုးရအသင်းအနေနဲ့ပညာရေးနဲ့ပတ်သက်လို့သူတို့မှပြုပြင်ပြောင်းလဲလို့လည်းစိတ်တော့ရှိတယ်အချိန်နှိခက်ခဲတယ်ရှိတယ်အဲ့တော့ကျွန်တော်တခုတစ်ဆက်တည်းမေးချင်တာသူတို့မှလက်ရှိအကောင့်ထဲပေါ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့ဒီဥဆောင်နေတဲ့လူတွေရဲ့တက်ကြွမှုထိထိရောက်ဆောင်နိုင်မှုနဲ့ပတ်သက်လို့အားရကျေနပ်စရာရှိလားဆရာမရဲ့အမြင်သိချင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကလည်းအခုလက်ရှိပညာရေးထောင်ဆောင်မှုကိုကြည့်လိုက်တဲ့အခါမှာကျွန်တော်ခုနကပြောခဲ့သလိုဆင်းရဲပညာရေးအကြာကြီးလက်ပတ်ခဲ့တဲ့ဒီလိုကိစ္စကိုထောင်ဆောင်တာဖြစ်နေတယ်လေ။အဲ့တော့ပညာရေးဆိုင်ရာပညာရှင်တွေကတော်တော်လေးကိုရှားပါးပြီးနင်းနေတာတွေ့ရပေါ့နော်။ဒါပြီးအခုတစ်ဖြစ်ဒါပညာရေးဝန်ကြီးတွေမှာအစိုးရထက်စာလို့ရှိရင်ဒါအရက်ဖက်အဖွဲ့အစည်းတွေတိုင်းကအဖွဲ့အစည်းတွေကကျောင်းလို့ကျောင်းကြီးကပို့ပြီးတော့အောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အစိုးရအနေနဲ့ကသူကရက်သက်အခွင့်အရေးကအာပညာရှင်တွေတခါအာဒါ private ပေါ့နော်ဒါ public ကဌာနကပညာရေးဆိုင်ရာပညာရှင်တွေနဲ့သူကပြီးတော့ပြီးတော့သူကဆောင်ရွက်ရမှာပေါ့နော်အမှန်တော့ပေါ့နော်ဒါပေမဲ့အဲ့လိုပြီးတော့ဆောင်ရွက်မှုပိုင်းမှာဒါအစိုးရဘက်ကအများကြီးအားနည်းတာကိုတွေ့ရတယ်ပေါ့နော်အစိုးရဆိုတဲ့နေရာမှာခုနပညာရေးဆိုင်ရာတာဝန်ရှိသူပုဂ္ဂိုလ်တွေပေါ့နော်အော်ပညာရှင်တွေမရှိဘူးနောက်တစ်ခါပညာရေးဆိုင်ရာပညာရှင်တွေနဲ့ပူးပေါင်းလက်ပေးလို့တဲ့စံတာမရှိဘူးပေါ့လေ ဒါကြောင့်လဲဆိုအရင်မိုင်းဆက်ပေါ့အရင်မိုင်းဆက်ဟာဒါပြီးခဲ့တဲ့နှစ်30နှစ်40ကဟိုမိုင်းဆက်ဟောင်းနေပဲအလုံးလုံးနေစေလို့တွေ့ရဒါကျွန်တော်တို့ကြည်ရင်ဆိုင်နေရတဲ့အကြီးအများဆုံးအခက်ခဲပေါ့နော်မိုင်းဆက်လုံးဝမပြောင်းဘူးပေါ့
ဆရာဦးခမောင်ညူကိုစီးပွားရေးနဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကခုနကဆရာမဒေါ်ညူအသင်းပြောထားတဲ့အထက်မှာတော့သူတို့ပညာရေးလောကမှာဥဆောင်သူတွေရဲ့minded ပေါ့နော်သူတို့ရဲ့စိတ်ခံယူချက်ကိုသူတန်လျာရှိတယ်ဘယ်လောက်ထိပြင်ပြောင်းလဲလို့ရဲ့ minded ရှိရဲ့လားဆိုတာကျွန်တော်စီးပွားရေးလောကမှာရောစီးပွားရေးဘက်မှာရောဥဆောင်မနေကြတဲ့ဥနာဝင်းကြီးဦးကျော်ဝင်းဖြစ်စေဝင်းကြီးဦးသားမြင့်ဖြစ်စေသူတို့ဘက်ကရော reform minded ပြင်ပြောင်းလဲလို့ရဲ့ဟို minded စိတ်ဆန္ဒနဲ့သူတို့ရဲ့စိတ်ကူးစိတ်တန်းတွေဘယ်လောက်ထိရှိရလို့ရောထင်ပါလဲ
ကျွန်တော်နဲ့ထိတွေ့မိတဲ့လောက်ကတော့သူတို့ကပြုပြင်ပြောင်းလဲခြင်းနဲ့စိတ်ရှိတယ်။နောက်ပြန်ပြုပြင်ပြောင်းလဲမှဖြစ်မယ်ဆိုတော့စေတနာလည်းရှိပါတယ်။ဒါပေမဲ့စိတ်ရှိတိုင်းလုပ်လို့မရဘူး။တို့ကြည့်လုပ်လို့လည်းမရဘူး။နော်တို့အောက်မှာဟလာဟိုအဖွဲ့အစည်းတွေရှိတယ်၊ဝန်ထမ်းတွေရှိတယ်၊အရာရှိတွေရှိတယ်။အဲ့ဒီတစ်ခုလုံးကိုချွေအောင်ရွေးဖို့ဆိုတာသိပ်ပြောမလွယ်ဘူး။
အဲ့တော့တကယ်တမ်းခုနပြောလို့သူတို့ကဥဆောင်ပြီးတော့မူဝါဒချမှတ်တဲ့လူတွေဖြစ်တဲ့ခါကျတော့မူဝါဒဘိုင်းဆိုင်ရာနဲ့ပတ်သက်လို့ရောဆရာဘာများဝေဖန်တို့လဲ
။မူဝါဒဘိုင်းကဒါဟိုတနေ့ကဥကြဝင်းပြောတဲ့ခါကိုသူတော်ဆွေးနွေးနေကြတာများတာပေါ့လေ။ဟိုစီဝိုင်းတိုးတက်တော့မယ်ဆိုတဲ့ကိစ္စအလုံးနိုင်လုံးနိုင်ကတော့တိုးတက်နိုင်ပါလား။မတိုးနိုင်နိုင်ဘူးလို့ပြောလို့မရဘူး။သူတော်ပြောသလိုပဲသူ့ဟာကရည်ရွယ်ချက်တွေများနေတော့နိုင်မှနိုင်မှမလားအဲ့ဒီရည်ရွယ်ချက်တွေအများကြီးကိုအကောင့်တေပေါ်တိုင်းနဲ့စွန့်ရှိတဲ့သူတွေရှိမှရှိပါမလားဆိုတော့ကျွန်တော်အဲ့ဒီဟာကို
ဟုတ်ကဲ
့ပူပန်တာပါ
ဟုတ်ကဲ့ဆရာမဒေါ်ညိုသင်ကျွန်တော်စက္ကန့်30လောက်ချိန်ရပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကလက်ရှိပညာရေးနဲ့ပတ်သက်လို့ပေါ့ဆရာမအနေနဲ့ဟိုအနေနဲ့အကြံပြုပြီးတော့ပြောတိုးတက်လောင်းဆိုရင်ဘာကိစ္စမျိုးတွေအဓိကကင်ဖို့လိုပါလဲသူတို့ရဲ့မူဝါဒပိုင်းဆိုင်ရမှာပေါ့
ပညာရေးမှာကလေပညာရေးမှာတော့ဘ ഹു ချုပ်ကံမှုရှော့ပေးရမယ်ပေါ့နော်အခုပညာရေးစနစ်ကအရင်အတိုင်းပဲဘ ഹു ချုပ်ကံမှုတအားများနေတယ်အဲ့တော့ကျမတို့အကောင့်တေပေါ်ကျွန်တော်ဒီမိုကရေစီပညာရေးဆက်ရပညာရေးစနစ်ကိုပေးရအောင်ပေါ့နော်အဲ့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့လိုရပေါ့အဲ့လိုပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့ရောဘ ഹു ချုပ်ကံမှုကိုရှော့ချဖို့ရောဆိုလို့ရှိရင်အခုရှိနေတဲ့မြို့သားပညာရေးဥပဒေအပေါင်းကျန်တဲ့ပညာရေးဆက်သက်ဥပဒေကိုကျမတို့အမြန်ဆုံးပြန်လည်ပြင်ဆင်ပေးဖို့လိုတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒေတာလိုက်ကြောင်းလိုက်ကျွန်တော်ပညာရေးဆိုင်ရာလွတ်လပ်ခွင့်တွေမဖြစ်မနေပေးရမယ်။ဒါမှလည်းနိုင်ငံတော်ကတွားချင်နေတဲ့နိုင်ငံရေးစနစ်နဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုတပံလို့ရမှာပေါ့။မဟုတ်လို့ရှိရင်ကျွန်တော်အရေးကြီးနိုင်ငံတွေနဲ့တော့မရှင်နိုင်တဲ့ပညာရေးစနစ်ကျွန်တော်ဖြစ်နေလိမ့်မယ်။
ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တရားလီလိုက်စီစဉ်အချိန်လေးစစ်တော်လို့ပါ။ပါဝင်ဆွေးနွေးပေးတဲ့ဆရာဦးခမောင်ညိုဘောဂပြည်သားဒေါက်တာညိုညိုသင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တို့ရှင်အားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ
်။ဘူတန်ညိုဦးဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဒီယိုတရားလီလိုက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကဗိုလ်တူးနေမနက်ခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ဒီပကပြရဒေတာတွေကအမျိုးသမီးတွေနဲ့မိန်းကလေးတွေဟာမကြာခဏဆိုသလိုအကြမ်းဖက်မှုနဲ့မတရားပြုကျင့်ခံရမှုတွေရဲ့အဓိကပြစ်မှတ်တွေဖြစ်နေကြပါတယ်။အဲဒီလိုဒေတာတွေမှာနေထိုင်သူတွေကြားမှာပြိပက္ခတွေရဲ့ရိုက်ခတ်မှုနဲ့ဖြစ်စဉ်တွေကြောင့်လည်းအမျိုးသမီးတွေမှာတိတ်ကိုခံစားရတာနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေလုပ်ဖို့စိတ်အားထက်သန်လာကြပါတယ်။အဲ့ဒီလိုအချက်ကို2004ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ GPOI လို့ခေါ်တဲ့ကမ္ဘာတဝန်းငင်းချမ်းရေးဆောင်ရွက်မှုအဖွဲ့ကတစ်ဆင့်အမေရိကန်ပြည်ထောင်စုကအကူအညီနေပါတယ်။အမေရိကန်ကမတည်ထားတဲ့အဲ့ဒီစီမံကိန်းကနေမိတ်ဖက်53နိုင်ငံကအစိုးရတွေနဲ့အတူပြိပက္ခဖြစ်ရာတိုင်းပြည်တွေကိုတည်ငြိမ်လာရေးကူညီပေးနေပြီးကုလသမဂ္ဂအဖွဲ့ကြီးနဲ့ဒေသတွင်းငင်းကြရေးလုပ်ငန်းစဉ်တွေကိုလည်းထောက်ပံ့ကူညီနေပါတယ်။ GPOI အဖွဲ့ရဲ့အဓိကယုံကြည်ချက်ကတော့ငင်းကြရေးလုပ်ငန်းစဉ်တွေရဲ့ရှုထောင့်ပေါင်းစုံကနေပြီးအမျိုးသမီးတွေကိုအာရုံစိုက်ဖို့နှစ်သိမ့်ဆွေးနွေးဖို့နဲ့အကာအကွယ်ပေးဖို့ပဲဖြစ်ပါတယ်။အမျိုးသမီးအရေးအတွက်အများပြားပါဝင်လာစေခြင်းအပြင်ငင်းချမ်းရေးထိမ့်သိမ့်ရေးမှာပိုပြီးထိရောက်အောင်ဒေသခံအမျိုးသမီးတွေရဲ့လိုအပ်ချက်တွေနဲ့ထက်မြက်မှုစွမ်းရည်တွေကိုအသုံးပြုဖို့မှန်မှန်ကန်ကန်စဉ်းစားပေးမယ်ဆိုရင်လည်းအဲ့ဒီငင်းချမ်းရေးလုပ်ငန်းစဉ်တွေဟာပိုပြီးထိရောက်အောင်မြင်လာမှာဖြစ်ပါတယ်ဒါအပြင်စစ်တပ်တွေကိုဖျက်သိမ်းလျှော့ချတဲ့အချိန်နဲ့အရသာဘဝမှာပြန်လည်အခြေချတဲ့လုပ်ငန်းစဉ်အတွင်းစစ်ပြန်အမျိုးသမီးတွေရဲ့လိုအပ်ချက်တွေကိုဖြည့်ရှင်းပေးဖို့အမျိုးသမီးငြိမ်းချမ်းရေးဝန်ထမ်းတွေကဆောင်ရွက်ပေးနိုင်ပါတယ်။ကြားမှအခြေခံတဲ့အကြံဖက်မှုတွေရှိမရှိတွေ့ဆုံမေးမြန်းနိုင်ပါတယ်။နောက်ပြီးလူပေါင်းဖွဲ့စည်းတစ်ခုလုံးကိုလည်းပို့ပြီးထိတွေ့ချင်းကပ်ရေးမှာငြိမ်းချမ်းရေးထိမ့်သိမ်းရေးတပ်ဖွဲ့တွေကစွမ်းဆောင်နိုင်ပါတယ်။နောက်ဆုံးမှာတော့အမျိုးသမီးငြိမ်းချမ်းရေးထိမ့်သိမ်းရေးတပ်ဖွဲ့တွေဟာဒေသခံအမျိုးသမီးတွေကိုစွမ်းရည်မြင့်တင်ပေးရမှာလဲစံပြနမူနာကောင်းတွေဖြစ်နိုင်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကမ္ဘာလုံးဆိုင်ရာစီမံကိန်းနဲ့အစပြုဆောင်ရွက်မှုဌာနနိုင်ငံရေးနဲ့စီးရေးဆိုင်ရာဌာနခွဲကဒါနာဟော့ကရေးသားထားပါတယ်။ GPOI အဖွဲ့ကငင်းချမ်းရေးထိမ့်သိမ့်တဲ့လုပ်ငန်းစဉ်မှာတန်တမန်ချင်းကတဆင့်ပြိပက္ခတွေကိုဖြည့်ဆင်းရင်းနဲ့ငင်းချမ်းရေးထိမ့်သိမ့်မှုတွေမှာအမျိုးသမီးတွေအနေနဲ့ကြကြနာနာဆောင်ရွက်နိုင်တယ်ဆိုတာကိုမိတ်ဆွေနိုင်ငံတွေအသိအမှတ်ပြုလာအောင်ကူညီခြင်းအဖြစ်အမျိုးသမီးတွေရဲ့အခန့်ကဏ္ဍကိုတိုးပွားလာစေဖို့လည်းရည်ရွယ်ထားပါတယ်GPOI ကတဆင့်အမျိုးသမီးတွေအတွက်လိုအပ်တဲ့ထောက်ပံ့ပစ္စည်းတွေကိုရရှိစေရေးတေချာအောင်ဆောင်ရွက်ပေးခြင်းအပြင်လည်းငင်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုကိုဆောင်ရွက်နိုင်ခဲ့ပါတယ်ငင်းချမ်းရေးထိမ့်သိမ့်မှုလုပ်ငန်းတွေမှာအမျိုးသမီးတွေပိုးပြီးပါဝင်လာနိုင်ဖို့နဲ့ပိုးပြီးခန့်ထားပေးဖို့ကိုလည်းမိတ်ဆွေနိုင်ငံတွေကိုတိုက်တွန်းလိုပါတယ်ငင်းချမ်းရေးထိမ့်သိမ့်မှုလုပ်ငန်းစဉ်အတွင်းကြားမှခွဲခြားမှုမရှိစေရေးကိုလည်းစီစဉ်ပေးပါတယ်ကြားမှခွဲခြားမှုမရှိတဲ့သင်ခန်းစာတွေကိုစီစဉ်ပေးထားသလိုကုလသမဂ္ဂအဖွဲ့ရဲ့အမျိုးသမီးငင်းချမ်းရေးအပြင်လုံခြုံရေးနဲ့ဆက်စပ်နေတဲ့ငင်းချမ်းရေးထိမ့်သိမ့်မှုသင်တန်းတွေမှာဆိုရင်လည်းလိုအပ်သမျှပစ္စည်းတွေကိုပံ့ပိုးကူညီပေးပါတယ်လိန်ပိုင်းဆိုင်ရာအခွင့်အရေးယူအမျက်ထုတ်တာမျိုးနှင်းပတ်နှိပ်စက်တာမျိုးတွေကိုဘလို့ကာကွယ်ရမယ်ဘလို့အကျိုးဆက်တွေရှိတယ်ဆိုတဲ့အကြောင်းကိုလည်းဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးပါတယ် GPOI အဖွဲ့ကြီးဟာမိတ်ဆွေ53နိုင်ငံနဲ့အတူအမျိုးသမီးတွေငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေတိုးတက်ကောင်းမွန်လာအောင်အားပေးကူညီသွားမှာဖြစ်တဲ့အကြောင်းဒေါနာဟော့ကပြောပါတယ်ဖွံ့ဖြိုးတိုးတက်ရေးနဲ့တင်နန်းတွေပို့ချဖို့စိတ်တူကိုယ်တူနိုင်ငံတွေအချင်းချင်းနဲ့သာမကကုလသမဂ္ဂအဖွဲ့နဲ့ပါတရင်တနီပူးပေါင်းဆောင်ရွက်ခြင်းအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သက်ဆိုင်ရာပညာရပ်အရကျွမ်းကျင်မှုတွေကိုလည်းအကျိုးရှိရှိအသုံးပြုရင်း GPOI အဖွဲ့ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အကူအညီတွေပေးနေလျက်ရှိကြပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗူဒူနေ့ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနံပါတ်16 19 25တို့မှာဖမ်းယူနိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြင့်မွန်ကပြောပြမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားတွေဘက်ကခွဲခြားဆက်ဆံခံနေရတယ်။သူတို့ရဲ့အရေးကိုအစိုးရကထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိဘူးလို့ခန့်စားနေရကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဆွီဒင်လွှတ်တော်မှာအင်္ဂါနေ့မနေ့ကဒေါက်ဆန်းစုကြည်မိန့်ခွန်းပြောကြားခဲ့တာမှာအစိုးရအနေနဲ့ရခိုင်ပြည်နယ်ထဲကလူနည်းစုမွတ်စလင်အတိုင်းအဝိုင်းနဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြည်ထနာကိုကင်တွယ်ဖြေရှင်းနေရတယ်လို့ရှင်းပြသွားပါတယ်။မြန်မာပြည်သူတွေအတွက်ငြိမ်းချမ်းရေးဟာဘလောက်အရေးကြီးလဲဆိုတာအဓိကပြောထားတဲ့အဲ့ဒီမိန့်ခွန်းထဲမှာမတူကွဲပြားမှုတွေများပြီးဒီမိုကရေစီစနစ်နုနယ်မပြည့်ပြင်းသေးတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာရှုပ်ထွေးပြီးတော့စိန်ခေါ်မှုတွေအများကြီးရှိတယ်လို့လည်းပြောသွားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပေါင်းပြီးရလဒ်တွေအပြောင်းလဲဖြစ်အောင်လုပ်ခဲ့တယ်လို့ရည်ညွှန်းပြောကြားမှုမှန်သမျှဟာတိတ်ကိုစိတ်ပျက်စရာကောင်းတဲ့လိမ်ညာမှုဖြစ်တယ်လို့နိုင်ငံတော်ရှေ့နေချုပ် Jeff Sessions ကပြောကြားခဲ့ပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာအင်္ဂါနေ့ကလုပ်ခဲ့တဲ့ကြားနာပွဲမှာ Mr. Sessions ကိုလွှတ်တော်အမတ်တွေက2နာရီကြာအောင်လို့မေးခွန်းထုတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့ November လရွေးကောက်ပွဲမှာရုရှားကဝေးရောက်နှောက်ယှက်ခဲ့သလားဆိုတာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကစစ်ဆင်းနေတာဖြစ်ပါတယ်။စပိန်နိုင်ငံရီယယ်မက်ဒရစ်ကလပ်အသင်းမှာကစားနေတဲ့ကမ္ဘာဘောလုံးအကျော်အမော်ခရစ္စတီယာနိုရော်နယ်ဒိုကိုအခွန်ရှောင်မှုနဲ့စပိန်အစိုးရကတရားစွဲလိုက်ပါတယ်။2011ခုနှစ်ကနေ2014ခုနှစ်အတွင်းရော်နယ်ဒိုရဲ့နာမည်ရုပ်ပုံအသုံးပြုခွင့်အတွက်ရရှိတဲ့ဝင်ငွေတွေကဒေါ်လာ16တန်းဘိုးအခွန်ရှောင်ခဲ့တယ်လို့အစိုးရရှင်းတွေကဆွဆွဲပြီးအင်္ဂါနေ့ကအမှုဖွင့်ခဲ့တာပါ။သူအနေနဲ့အခွန်မရှောင်ခဲ့သလိုဝင်ငွေတွေကိုဖုံးကွယ်ထားခြင်းလည်းမရှိဘူး။ရည်ရွယ်ချက်ရှိရှိဖုံးကွယ်ထားတာမျိုးလည်းမလုပ်ခဲ့ဘူးလို့သူ့ရဲ့ရှင်းတွေကနေတဆင့်ရော်နယ်ဒိုကဆွဆွဲချက်တွေကိုအင်္ဂါနေ့ကပြန်လည်ညှင်းဆန်ပါတယ်။ British ဝန်ကြီးချုပ် Theresa May နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ကအင်တာနက်အွန်လိုင်းပေါ်ကအကြမ်းဖက်ဝါဒနဲ့ဆိုင်တဲ့လုပ်ရက်တွေကိုနှိမ်နှင်းဖို့ကြိုးစားတဲ့အနေနဲ့မမမကန်လှုပ်ဆောင်နေတဲ့ဤပညာကုမ္ပဏီတွေကိုပူးပေါင်းနှိမ်နှင်းသွားဖို့သဘောတူလိုက်ပါတယ်။လန်ဒန်မန်ချက်စတာပဲရစ်နဲ့နီးစ်စတဲ့မြို့တွေမှာအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့နိုင်ငံလုံးကနိုင်ငံတည်းမှာပေါက်ဖွားလာတဲ့အကြမ်းဖက်ဝါဒကိုတိုက်ဖြတ်ဖို့အလားတူစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်လှွင့်အင်ဂျင်နီယာကတော့ဂျိုနာခမ်းမင်းဖြစ်ပါတယ်။ဗိုလ်တူနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနူမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါ။တို့တော့ရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.